ဒီနေ့1380ပြည့်နှစ်ကဆောင်လာပြီကျော်9ရက်နေ့တောင်ကြီးမြို့မဂ္ဂဝိပဿနာအဖွဲ့ခွဲအမှတ်25ရက်တရားဌာနဖြစ်တဲ့အရေးဓမ္မယုံကြည်မှကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာ10ရက်တရားစခန်းပွဲမှာညနေပိုင်းကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားလူပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးသာဝတိပြည်မုံစီတုံးကျောင်းတော်မှာတရင်တော်မူနေတဲ့ချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဦးကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမညာသဂရဂါမိမညာနာဂါမိမညာရဟတာမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမညံမြာယနေ냐ပါစေသက္ကရာဂါမိမညံမြာယနေ냐ပါစေအနာဂါမိမညံမြာယနေ냐ပါစေအရဟတမညံမြာယနေ냐ပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများယဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့အလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဒိဋ္ဌိကိလေသာမပယ်နိုင်ပဲနဲ့မဉ္ဇဉ်ဖုန်ညာနိဗ္ဗာန်ချမ်းသာမရနိုင်ဘူးဆိုတဲ့စကားမပြောဘူးလားပြောထားကိလေသာကိုပယ်တဲ့အခါမှာကိလေသာဆိုတာက3မျိုးရှိတာကိုနော်အနုတ္တိယကိလေသာပရိယုဋ္ဌာဏကိလေသာဝိတိတ်ကမကိလေသာဘယ်နှမျိုးတယ်လဲအဲ့ဒီ3မျိုးထဲမှာအနုတ္တိယကိလေသာဆိုတာကမိမိတန်တန်မှာတတ္တိအနေနဲ့ကိန်းနေတဲ့ကိလေသာကိုပြောတာကိန်းနေတဲ့ကိလေသာကိုဘာကိလေသာလို့ခေါ်မလဲအနုတ္တိယကိလေသာလို့ဒီလိုခေါ်တယ်ဒါမိမိတန်တန်မှာမထင်မရှားကိန်းနေယုံနေတဲ့မဟုတ်ဖဲနဲ့မိမိစိတ်ထဲမှာကိုဖြစ်ပေါ်လာတဲ့ကိလေသာကတော့ပရိယုဋ္ဌာဏကိလေသာလို့ခေါ်ပါတယ်စိတ်ထဲမှာဖြစ်ပေါ်နေတဲ့ကိလေသာတွေဘာကိလေသာတုံးပရိယုဋ္ဌာဏကိလေသာစိတ်ထဲမှာဖြစ်နေုံနေမဟုတ်ဖဲနဲ့ကာယကံနဲ့သောလကံဝစီကံနဲ့သောလကံတစ်မျိုးမျိုးနဲ့ကျွလွန်တဲ့အဆင့်ရောက်လာပြီဆိုရင်အဲ့ဒါဝိတေကမကိလေသာလို့ဒီလိုခေါ်တယ်ပေါ့နော်အားလုံးပေါ်လိုက်တော့ကိလေသာအမျိုးအစားအဆင့်အတန်းဘယ်နှမျိုးတယ်လဲနံပါတ်1ကအနုတ္တယကိလေသာနံပါတ်2ကပရိယုဋ္ဌာဏကိလေသာနံပါတ်3ကအဆင့်ဘယ်နှဆင့်ပါလိမ့်အဲ့ဒီ30ရှိတဲ့အထက်မှာအနုတ္တယကိလေသာဆိုတာကမျိုးစိတ်လေးနဲ့တူတာပေါ့။ဘာနဲ့တူလဲ။မျိုးစိတ်လေးတွေနဲ့တူတယ်။ပရိယုဋ္ဌာဏကိလေသာဆိုတာကတော့အပင်ကလေးပေါက်လာတာနဲ့တူပါတယ်ဝိတေကမကိလေသာဆိုတာကတော့အပွင့်နေအသီးတွေပွင့်သီးပြီးတော့မျိုးစေ့တွေပြန်ကြတာနဲ့မတူဘူးလားတူလားအဲ့ဒီလိုသဘောမျိုးရှိပါတယ်အဲ့ဒီတော့လောကမှာသစ်ပင်ကလေးတွေကိုပယ်တတ်ခြင်းနဲ့ဆိုရင်မျိုးစေ့ကစပြီးတော့ပယ်တတ်မှာဩရိသစ်ပင်ကလေးတွေပယ်တတ်လို့လွယ်တာပေါ့မျက်ပင်ကလေးတွေရှိပြီဆိုရင်လည်းပဲမျက်ပင်ရဲ့မျိုးစေ့အစိမျိုးစေ့ပင်စီမျိုးစေ့အမြင့်မျိုးစေ့စသည်ဖြင့်အမျိုးမျိုးရှိတာကိုအဲဒီမျိုးစေ့ကလေးတွေကိုကောင်းစင်အောင်ပယ်တတ်နိုင်မယ်ဆိုရင်ဟောဒီနေရာမှာအဲဒီမျက်ပင်မျိုးစားလေးတွေထပ်မံပြီးတော့ပေါက်နိုင်ပါမလားအဲဒီလိုမှမဟုတ်ရင်နေရာဒီကောင်းခေါင်ကောင်းဘလောက်ပဲနေဘူးနေပင်တွေနဲ့တွေ့လို့နေပင်ပေါ်မှာသိရွက်သိခက်သစ်ပင်နဲ့တို့တာဘာတခုမှမရှိပင်မဲ့လို့လည်းပဲမိုးကလေးတစ်ဖြတ်နဲ့ဖြတ်ရွာကြလာပြီဆိုရင်မြေပြင်ပေါ်မှာသစ်ရွက်ကလေးတွေစိမ့်စိမ့်ဆူဆူနဲ့သစ်ပင်လေးတွေမပေါဘူးလားပေါက်လာမှာလားတခြားကြောင်ပေါက်တာလားမျိုးစေ့ရှိလို့ပေါက်တာမျိုးစေ့ရှိလို့ပေါက်တာနော်ကိတကနာခိုက်တာအဖြစ်မတွေ့ရပေမဲ့အဲအစိုးရစိတ်ရကလေးတွေမိုးရကလေးတွေဆူဖြတ်လာပြီဆိုရင်အပင်ကလေးတွေဟာမြေပြင်တက်ကနေထိုးထိုးထောင်းထောင်းထွက်လာတတ်ပါတယ်။အဲဒီလိုပါပဲမိမိတို့ရဲ့တဏ္ဍာမှာလည်းပဲဝိတေကမကိလေသာတို့ပရိယုဋ္ဌာဏကိလေသာတို့ အဲ့ဒီကိလေသာတွေဖြစ်ခြင်းရဲ့အကြောင်းဟာအဓိကကတော့အနုဒယကိလေသာပါပဲ။ဘာကိလေသာတွေလဲ။အနုဒယကိလေသာလေးမိမိတဏ္ဍာမှာဂိမ့်နေရင်ထင်နေရှားရှားဂိမ့်တာလားမထင်မရှားဂိမ့်နေတာလား။ရှင်မန်းတော့မသိရဘူး။နော်။ရှင်မန်းမသိရလို့တခါတခါကိုယ့်ကိုယ်ကိုကိလေသာမရှိဘူးလို့ကိလေသာကုန်နေပြီလို့ဒီလိုလဲမထင်ဘူးလားထင်တယ်လား။အာရကျရပုဂ္ဂိုလ်တွေပြောတယ်ဟာတပိတော့ဒိဋ္ဌိကိလေသာမရှိဘူးအာတပိတော့ကတဏှာမရှိဘူးစသဖြင့်မျိုးမျိုးပြောကြတာပေါ့နော်အနုဒယကိလေသာရဲ့ခန္ဓာသူတို့သဘောမပေါက်လို့ဒီလိုပြောကြတာပါအနုဒယကိလေသာသရာကကိုယ်ကိုယ်တိုင်တော့ကဲခတ်လို့ရတာမှမဟုတ်ပဲကိုတတ္တိအနေနဲ့ကိန်းနေတဲ့ကိလေသာနော်အကြောင်းတိုက်ဆိုင်မလာသေးရင်ဝိတိကမလည်းမဖြစ်သေးဘူးပရိယုဌာနလည်းမဖြစ်သေးဘူးအကြောင်းတိုက်ဆိုင်လာပြီဆိုရင်ဝိတိကမကိလေသာဖြစ်နေလေဖြစ်ပေါ်လာတတ်တာပဲပရိယုဌာနာကိလေသာဖြစ်နေလေဖြစ်ပေါ်လာတတ်တာပဲအဲ့ဒီတော့ကိလေသာအစ်စ်၃မျိုးထဲမှာမညာဖွညာနိဗ္ဗာန်ရကြပါတယ်ဆိုရင်အဓိကပဲကိလေသာတရားမှာလေအနုတ္တယကိလေသာတရားမှာပေါ့လေအနုတ္တယကိလေသာကစသတ်မှနော်အနုတ္တယကိလေသာသေမှစိတ်ချရတာပဲအနုတ္တယကိလေသာမှမသေရင်ဘယ်တော့မှစိတ်မချရဘူးအဲ့ဒါကြောင့်မလို့ခွန်ကြီးတို့ပြိဿတွေကယနေ့မိမိတို့ရဲ့တန်တမ်းမှာယင်ထဲမှာကိမ့်နေတဲ့အစွဲကလေးတွေအနုတ္တယကလေးတွေကိုပယ်တတ်ဖို့ကြိုးစားနေရတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီတော့အနုတ္တယကလေးတာကဘယ်နှမျိုးရှိသလဲဆိုရင်9မျိုးရှိတယ်ဘယ်နှမျိုးလဲအဲ့ဒီ9မျိုးကနံပါတ်1ဒိဋ္ဌာနုတ္တယလို့မှတ်ပါအာနုတ္တယလဲနောက်တစ်ခါနံပါတ်2ကဝိသိကိစ္စနုတ္တယဟောရလားမြောက်ဒူရာဒူရာလေးတွေကိုပေါင်းပြီးတော့ပြောနေတာနော်ကျန်တော့တကနံပါတ်3ကကာမရာဂနုတ္တယဘာနုတ္တယရတယ်လဲနောက်တကနံပါတ်4ကပဋိက္ခာနုတ္တယဘာနုတ္တယပါလေသူတို့ကတရွဲပေါ့ဟုတ်လားနောက်တကနံပါတ်5ကမာနာနုတ္တယလို့ခေါ်ပါတယ်ဘာနုတ္တယလဲမာနာနုတ္တယနောက်တကဘဝရာဂနုတ္တယနံပါတ်6နော်နဘာခောအနုတ္တယကဘာလဲဆိုရင်အဝိဇ္ဇာနုတ္တယတဲ့ဘာအနုတ္တယပါလဲအာလုံးပေါ်လိုက်တော့အနုတ္တယလေးတွေဘယ်နှပါလဲခေါနှစ်ပါအစင်အားဖြင့်ဘယ်နဲ့အဲမျိုးစားအားဖြင့်၃မျိုးခွဲပြီးတော့ပြထားပါတယ်ဟုတ်ရဲ့လားအဲဒီတော့၃မျိုးရှိတဲ့အခါကျတော့ဘုန်းကြီးတို့ပြိဋ္ဌာန်တွေကယနေ့အဲဒီအနုတ္တယကိလေသာလေးတွေကိုပယ်တတ်ကြတော့မယ်ဆိုတော့ပထမဆုံးဘာအနုတ္တယကစပယ်တတ်မလဲဆိုရင်ဒိဋ္ဌာနုတ္တယနဲ့ဝိသေကိစ္စာနုတ္တယဘယ်နှပါလဲနှစ်ပါဟုတ်တယ်မလားအရိဒမြတ်စွာဘုရားကပြောတယ်ဟောဒီအနုတ္တယကိလေသာလေးတွေကိုပယ်တတ်ဖို့ကြိုးစားတော့မယ်ဆိုရင်တဲ့ပထမဆုံးဒိဋ္ဌာနုတ္တယနဲ့ဝိသေကိစ္စာနုတ္တယကိုအရင်ပယ်တတ်လိုက်ပါတဲ့ဟုတ်တယ်မလားအဲဒါကြောင့်မလို့ဒိဋ္ဌာနုတ္တယဆိုတဲ့ဒိဋ္ဌိကိလေသာသည်ပထမဆုံးပယ်တတ်ရမယ့်ကိလေသာမဟုတ်ဘူးလားဟုတ်လားအရေးတကြီးပရမဆုံးပယ်တရမဲ့ကိလေသာတွေဘာကိလေသာပါလိမ့်ဒိဋ္ဌာနုတ္တယကိလေသာဒီလိုမဟုတ်လားဒီတော့ဒိဋ္ဌာနုတ္တယကိလေသာကိုတဲ့ဘယ်မဲ့နဲ့ပယ်တတ်နိုင်တယ်လဲလို့မေးရင်သောတာပတ္တိမဲ့နဲ့ပယ်တတ်နိုင်ပါတယ်ဘယ်မဲ့နဲ့လဲသောတာပတ္တိမဲ့ရရင်ဒိဋ္ဌာနုတ္တယနဲ့ဝိသေကိစ္စာနုတ္တယဘယ်နှပါးသေးမှလဲအဲ့ဒီနှပါးသေးသွားပြီဆိုရင်တဲ့အကျိုးတရားမှုအနေနဲ့ဘယ်လိုအကျိုးတရားမှုရှိတယ်လဲလို့မေးရင်အဲ့ဒီပုဂ္ဂိုလ်ဘယ်တော့မှအပယ်မကြတော့ဘူးတဲ့ဟုတ်ရဲ့လားအပယ်ကြသေးရဲ့လားဘာဖြစ်လို့လဲမေးတော့အပယ်ကြတာဟာတခြားကြောင့်ကြတာလားဒိဋ္ဌိကြောင့်ကြတာဒိဋ္ဌိကိလေသာကြောင့်ကြတာနော်အခြားခြားကိလေသာတွေလည်းပဲအပယ်ကိုပို့ပေးနိုင်ပါတယ်ဒါပေမဲ့လို့လည်းပဲအခြားခြားကိလေသာတွေအပယ်ကိုပို့ပေးခြင်းသည်ဒိဋ္ဌိအဖို့ရလို့ပို့ပေးနိုင်တာပါဒီလိုမှတ်နော်အခြားအခြားလောဘတို့ဒေါသတို့မောဟတို့အဲ့ဒီကိလေသာတွေကြောင့်လည်းပဲအပယ်မရောက်ဘူးလားရောက်ပါလားသို့တော့အဲ့ဒီကိလေသာတွေကအပယ်ပုံပေးတာသည်သူကြည်တသက်ပုံပေးတာလားဒိဋ္ဌိကိလေသာအဖို့ရလို့ပုံပေးတာလားဒိဋ္ဌိကိလေသာအဖို့ရလို့ပုံပေးတာဒိဋ္ဌိကိလေသာသာအဖို့မရဘူးဆိုရင်လောဘကိလေသာလည်းအပယ်မပို့ဘူးဟောရလားဒေါသကိလေသာလည်းအပယ်ပို့ပါမလားမောဟကိလေသာလည်းအပယ်ပို့ပါမလားမပို့ဘူးလောဘဒေါသမောဟကိလေသာအပယ်ပို့ပေးတာဘယ်လိုအဖို့ရလို့လဲ ဒီလိုတော့ဘုန်းကြီးပြိတ္တတွေကလောဘဒေါသမောဟကိလေသာပယ်သဖို့ရည်ကြည်တာလားဒိဋ္ဌိပယ်သဖို့ရည်ကြည်တာဒါနဲ့သဘောပေါက်လိုက်ပါဟုတ်တယ်မလားကျန်တော့ကကာမရာဂအနုတ္တယဆိုတာကကာမတဏှာကိုပြောတာနော်ဘာတဏှာလဲဒါရကဗျာပါရနုတ္တယဆိုတာပရိက္ခနုတ္တယဆိုတာကဒေါသကိုပြောတာဘာတယ်လဲဒေါသအဲ့ဒီတော့ကာမရာဂဆိုတဲ့ကာမတဏှာရဲ့ဒေါသရဲ့အော်ဘယ်နှပါးတယ်လဲအဲ့ဒီနှပါးကိုဘယ်မဲနဲ့တတ်တယ်လဲဆိုရင်တဲ့အနာဂါမိမဲနဲ့တတ်ပါတယ်ဘယ်မဲနဲ့တတ်တော့ဒီကြားထဲမှာရှိတဲ့သက္ကရာဂါမိမဲကတိကျတတ်တာမရှိဘူးနော်ပြန်ပြောမယ်သောတာပတ္တိမဲကဘာနုတရားကိုတတ်တော့ဒိဋ္ဌာနုတရားနဲ့ဝိသေကိစ္စာနုတရားအနာဂါမိမဲကဘာနုတရားကိုတတ်တော့ကာမရာဂနုတရားနဲ့ပဋိက္ခာနုတရားဒီနှပါးကိုသူတတ်တယ်ဟုတ်ရဲ့လားအရိဒဒိဋ္ဌာနုတရားကိုတားလိုက်ပြီဆိုရင
်ဒိဋ္ဌိယတ
ရားလားငရဲမျိုးစေ့လားငရဲမျိုးစေ့ကိလေသာပယ်တားလိုက်နိုင်သည့်အတွေ့ဟောဒီသောတာပန်ပုဂ္ဂိုလ်ပယ်ရအောင်မလားအပယ်မရောက်တော့ဘူးသောတာပန်ပုဂ္ဂိုလ်တွေမဟုတ်ပါဘူးတဲ့နော်သောတာပန်ပုဂ္ဂိုလ်တွေမဟုတ်ပါဘူးသုလာသောတာပန်နာလို့ခေါ်တဲ့ယုံသဘောနံသဘောဖြစ်ပြသဘောတွေကိုပိုင်ပိုင်နိုင်နိုင်မြင်ထားတဲ့ပုဂ္ဂိုလ်များသည်မဟာသောတာပန်မဖြစ်ပင်မဖြစ်သိ냐တော့လည်းပဲတဲ့ဖြစ်ပြည့်မြင်တဲ့သစ္စာနိလောမဉာဏ်လေးများရထားပြီးပြီဆိုရင်တဲ့နော်အဲ့ဒီပုဂ္ဂိုလ်ကြီးတဲ့အပယ်မကြပါဘူးတဲ့နိယတဂတိကောမြဲသောဂတိရှိပါတယ်လို့စာကမဆိုဘူးလားဆိုထားလားလက်တသာသောတတ္တာယရသွားပြီတဲ့တတ္တာယရသွားပြီဆိုတာဘယ်မှတတ္တာသွားတာလဲမင်းရင်အပယ်မှတတ္တာသွားတာဘယ်မှတတ္တာသွားလဲဒါကလတ္တပရိထောတဲ့600တရားမြာရသွားပြီတဲ့600တရားမြာရသွားပြီဆိုတာကသုကတိဒီဟုသောလူဘောနဘုံဇမဘုံဆိုတဲ့သုကတိကောင်းတဲ့ဘုံမှာပဲ600တရားမြာမရဘူးလားရပါလားအပေမရောက်တော့ဘူးနော်အပေမရောက်တော့ဘူးသုကတိဒီဟုသောလူဘောနဘုံဇမဘုံမှာပဲသူအမြဲဖြစ်တော့မယ်ဒါကိုပြောတာနော်နိယတဂရီကောဂတိမြဲသွားပြီဂတိမြဲတဲ့သရကကောဘာပြောတာလဲအပယ်မရောက်တော့ဘူးသုကတိဆိုတဲ့ဂတိမြဲသွားပြီတဲ့လာရဂတိမြဲသွားပြီနော်ဘောကြီးတို့လောကအနေနဲ့ပြောရင်တော့တဘောနဲ့ဘောကပဲမလားဘူးလို့ဒီလိုပြောတာပေါ့နော်ဆိုတော့ဝိသုဒ္ဓိမတ်မှာကတော့တဘောတွေနဲ့ဘောတွေဒီလိုမပြောပါဘူးနိယတဂတိကောအပယ်မရောက်တော့ဘူးသုကတိဘုံမှာပဲအမြဲဖြစ်တော့မယ်ဒီလိုပြောတာကောနော်ဒီလိုဆိုတော့မဟာသောတာပန်မဖြစ်သေးပေမဲ့ယုံနာရဲ့ဖြစ်ပျက်ကိုမြင်ထားပြီးသစ္စာနိရောမိကညာရထားပြီဆိုရင်ပဲသောတာပန်ပုဂ္ဂိုလ်ကဲ့သို့အပေဘေးမှာမလိုဘူးလားလို့အာဂိုရာလေးတွေမဖြစ်ဘူးလားဖြစ်လားဒေကိလေသာကိုပယ်သနိုင်လို့တော့ဒိဋ္ဌိကိလေသာပယ်သနိုင်လို့ဒီလိုမလားဒီတော့ဘုန်းကြီးတို့ပရိသတ်တွေကယနေ့အာတပည့်တော်သောတာပန်ဖြစ်မလားသက္ကရာဂံဖြစ်မလားနာဂံဖြစ်မလားဓာရီစဉ်းစားမနေနဲ့နော်ယောသဘောနာသဘောဖြစ်ပြသဘောမြင်ရင်ဒုက္ခသစ္စာသိရင်သစ္စာဉာဏ်လေးတွေမရဘူးလားသစ္စာဉာဏ်သာရအောင်လို့သစ္စာဉာဏ်ရပြီဆိုရင်သောတာပန်မဖြစ်သေးပေမဲ့နိယတဂတိကောတဲ့ဟုတ်ရလားဩအပယ်လေးပါးမှမလွတ်ဘူးလားလွတ်နိုင်ဒုက္ခတိဂတိဒုက္ခတိဆိုတဲ့တော့ကောင်းရမွန်ရဘုံမှမမြဲဘူးလားမြဲမှာမြဲပါလိမ့်မယ်လို့ဒီလိုမှတ်လိုက်ပေါ့ကျွန်တော်တကအနာဂမိမဲ့ရရင်ဘာအမှုတရားတွေပဲတော့ကာမရာဂနုတရားနဲ့ပဋိက္ခနုတရားနော်အာယုံ၅ပါးကာမဂုဏ်တရားအပေါ်မှာတာယာတ္တမနှစ်သက်တဲ့တဏှာရဲ့ဒေါသတရားရဲ့ဒီတရားနှစ်ပါးကိုမပယ်ဘူးလားပယ်အဲဒီတော့ပယ်လိုက်ပြီဆိုတော့အာယုံ၅ပါးကာမဂုဏ်တရားကိုတ္တမနှစ်သက်တဲ့တဏှာကိုပယ်ပြီးပြီဆိုကြတဲ့ကောဒီပုဂ္ဂိုလ်အာယုံ၅ပါးကာမဂုဏ်တရားအင်မတန်ထူပြောတဲ့လူဘုံနတ်ဘုံဒီဘုံတွေမှာဖြစ်အောင်မလားမဖြစ်တော့ဘူးလူဘုံမှာလည်းမဖြစ်တော့ဘူး၊နတ်ဘုံမှာလည်းလူဘုံနတ်ဘုံတို့ရတဲ့အဆင်းမြင့်တဲ့ဘယ်ဘုံရောက်သွားမှာလဲ။အဲဗြဟ္မာဘုံရောက်သွားပါပြီ။ဒီလိုမလား။ပေါ်ပြီးတော့သူကအဆင်းမမြင်ဘူးလားမြင်။နောက်ဆုံးကျန်တဲ့လူတရားကဘယ်နှပါးလဲ။ပေါင်းပါ။ဘာလူတရားတွေပါလဲ။ဘဝရာဂလူတရား၊မာနလူတရား၊အဝိဇ္ဇာလူတရား။ဘယ်နှပါးလဲ။အဲဒီပေါင်းပါးထဲမှာအဓိကကတော့ဘဝရာဂလူတရားပဲ။ဟုတ်ရဲ့လား။ဘဝရာဂလူတရားဆိုတာကမိမိရထားတဲ့ဘဝပါရတတ်မဲ့နေတဲ့တဏှာကိုပြောတာနော်ရထားတဲ့ဘဝကိုตายရတယ်ရထားတဲ့ဘဝကလေးကိုตายရပြီဆိုကြတဲ့ကောကနော် ဒီဘဝကိုဆုံးရတော့မယ်ဆိုတဲ့ပုဂ္ဂိုလ်ကနောက်ဘဝကိုဆက်ပြီးတော့ကိုမตายရဘူးလားตายရလားตายရအောင်ပါပဲနော်ဒီဘဝကိုตายရတဲ့သဘောမရှိရင်နောက်ဘဝကိုตายရမလားမตายရတော့ဘူးဒီဘဝကိုตายရနေသေးရင်နောက်ဘဝကိုလည်းตายရအောင်ပါပဲဟုတ်ရလားနောက်ဘဝကိုตายရအောင်ပါပဲဆိုတော့ဒီပုဂ္ဂိုလ်နောက်ဘဝကိုမရဘဲနေမှလားရမှာဘယ်တဏှာကြောင့်ရတာလဲဘဝတဏှာကြောင့်ရတာဘယ်တဏှာကြောင့်ပါလဲအေးအနာဂံပုဂ္ဂိုလ်များကြတော့အဲ့ဒီဘဝရကလူတရားလို့ခေါ်တယ်ရထားတဲ့ဘဝကလေးပေါ်မှာတာယာတ္တမနှိမ့်တဲ့တဏှာမပယ်ဘူးလားပယ်လားဘဝတဏှာကိုလည်းပယ်တယ်မာနကိုလည်းပယ်တယ်အဝိဇ္ဇာကိုလည်းပယ်တယ်နော်သောတာပန်တို့ကလည်းပဲအဝိဇ္ဇာတို့ဘာလို့သူမပယ်ဘူးလားပယ်လားပယ်ပေမဲ့အမြင့်မပြတ်ဘူးပေါ့ဒီလိုပြောရမှာပေါ့နော်အနာဂံကောမပယ်ဘူးလားပယ်လားအဝိဇ္ဇာကိုမပယ်ဘူးလားပယ်လားပဲပင်မဲ့အမြင့်ပြလားဘယ်ကြမှာအမြင့်ပြတော့ယဟန္တာကြမှာအမြင့်ပြဘယ်ကြမှာအမြင့်ပြယဟန္တာကြမှာအမြင့်ပြလိုက်တဲ့အခါကျတော့အဝိဇ္ဇာဆိုတဲ့မသိမှုသဘောလုံးဝမရှိတော့ဘူးကင်းစင်သွားပြီဟောရလားလုံးဝမရှိတော့ဘူးကင်းစင်သွားပြီသောတာပန်တို့သက္ကရာကံတို့အနာကံတို့ကအထိုက်လျောက်ကြံနေသေးတယ်နော်ယဟန္တာကြတော့ရှိသေးရလားလုံးဝကင်းစင်သွားပြီဆိုတော့လုံးဝအမြင့်မှန်ကြီးရသွားပြီဘဝနဲ့ပတ်သက်လို့တဲ့ပြိဿုပ်ပံဘဝဘောမှာလည်းပဲตายရတဲ့သဘောမရှိတော့ဘူးအနာဂတ်ဘဝနဲ့ပတ်သက်လို့လည်းပဲตายရတဲ့သဘောမရှိတော့ဘူးဆိုတော့ဘယ်ဘုံဘယ်ဘဝဘယ်ဌာနကိုမှမตายရတော့ဘူးဆိုရင်အနာယဟန္တာပုဂ္ဂိုလ်ကလည်းပဲယဟန္တာပုဂ္ဂိုလ်သည်ဘယ်ဘုံဘယ်ဘဝဘယ်ဌာနကိုမှရောက်နိုင်စရာအကြောင်းရှိသေးရလားဘဝတစ်ခုရတာတခြားကြောင့်ရတာလားဘဝတဏှာကြောင့်ရတာအခုအဲ့ဒီတဏှာကိုယဟန္တာသည်ဘာဖြစ်တော့ပယ်လိုက်ပြီဆိုတော့ဘဝတွေရအောင်မလားအဲ့ဒီတော့ယဟန္တာဖြစ်မှနောက်ဆုံး30ဘုံမှလုံးဝလုံချင်းချမ်းသာခွင့်ရသွားမယ်တဲ့ဒီလိုမလားသို့တော့ယဟန္တာမဖြစ်သေးပေမဲ့လို့လည်းပဲနော်အေးသောတာပန်လောက်ဖြစ်မယ်သုတသောတာပန်လောက်ဖြစ်မယ်ဆိုရင်လည်းပဲခေါင်းကြီးတို့ပရိသတ်တွေအပယ်၄ပါးတန္တရာမှမလွတ်ဘူးလားလို့အပယ်၄ပါးတန္တရာမှလွတ်ပြီဆိုရင်လည်းသုကတိကနေပြီးတော့နိဗ္ဗာန်ရောက်ဖို့ရမသေးကြဘူးလားသေကြသွားလားဒီတော့ဘုန်းတော်ပရိသတ်တွေကအနာဂတ်အဆင့်ကိုသာထားယဟန္တာအဆင့်ကိုသာထားပရမအောင်ဘာဖြစ်အောင်လုပ်ရမှာလဲသောတာပန်ဖြစ်အောင်လုပ်ရမယ်သောတာပန်မဖြစ်သေးရင်တော့မှဘာဖြစ်အောင်လုပ်ရမှာလဲသုလာသောတာပန်ဖြစ်အောင်လုပ်ရမယ်သုလာသောတာပန်ဖြစ်ဖို့ကဘယ်အဆင့်မှာဖြစ်နိုင်တော့ယောသဘောနာသဘောဖြစ်သဘောပြက်သဘောမြင်ရင်သုလာသောတာပန်ဖြစ်တယ်ဒီလိုမလားဉာဏ်အနေနဲ့ပြောရင်ဘာညာရရင်သုလာသောတာပန်ဖြစ်တော့သစ္စာနိရောမိကညာရရင်သုလသောတာပန်ဖြစ်တယ်။သစ္စာနိရောမိကညာဆိုတာတခြားပြောတာလားသစ္စာညာပြောတာလားသစ္စာညာဆိုတာတခြားလားသစ္စာသိတဲ့ညာလားဘာသစ္စာသိတဲ့ညာတော့အဲသစ္စာ၄ပါးထဲမှာအဓိကအဖြစ်ဒုက္ခသစ္စာသိတဲ့ညာဘောဟောရလားဒီတော့မိမိတဏ္ဍာမှာရှိတဲ့ခန္ဓာ၅ပါးယုံသဘောနတ်သဘောအဖြစ်တဲ့ဖြစ်ပြီးတော့ပြည့်တဲ့ဒါဒုက္ခသစ္စာပါပဲလို့ပိုင်ပိုင်နိုင်နိုင်ကောက်ချက်ချလိုက်နိုင်ရင်သုလသောတာပန်မဖြစ်ဘူးလားဖြင့်သုလသောတာပန်ဖြင့်ဒိဋ္ဌိကိလေသာလေးတွေမစင်မလားစင်အမြင့်မပြတ်သေးပေမဲ့နော်အဲ့ဒီဒိဋ္ဌိကိလေသာကိုယ်ကိုအနှောင့်အယှက်မပေးနိုင်တော့ဘူးတဲ့ဟုတ်ရဲ့လားဒါကြောင့်ဒိဋ္ဌိကိလေသာပယ်သဖို့ကသိက္ခာအရင်မကြည့်ဘူးလားကြည့်ဒါကြောင့်ဒိဋ္ဌိကိလေသာပယ်သဖို့ကအရင်ဆုံးကြိုးစားပါနော်ဒါကြောင့်ဒီဒိဋ္ဌိကိလေသာပယ်သဖို့ကြိုးစားရတော့မယ်ဆိုတော့ဒိဋ္ဌိကိလေသာကလည်းပဲတနေ့တနေ့နော်အတ္တကာယဒိဋ္ဌိပြောလိုက်သတ္တရဒိဋ္ဌိပြောလိုက်ဩစရဒိဋ္ဌိပြောလိုက်နဲ့ဒီဒိဋ္ဌိတွေမိမိတို့ရဲ့တဏ္ဍာမှာအများကြီးဖြစ်နေတာဘာကြောင့်များဖြစ်နေပါလိမ့်မလဲတွေးစရာလေးတွေမရှိဘူးလားရှိဒိဋ္ဌိကိလေသာလေးတွေမိမိတို့ရဲ့တဏ္ဍာမှာဖြစ်နေတတ်တယ်နော်ပုရုဇေနိုင်ပုရုဇေနိုင်ဒိဋ္ဌိကိလေသာမရှိဘူးလားရှိအဲ့ဒီဒိဋ္ဌိကိလေသာတွေဒီဘိတို့ရဲ့တဏ္ဍာမှာဖြစ်နေတယ်ခင်ဗျာဘာကြောင့်များဒိဋ္ဌိကိလေသာများဖြစ်ရပါလိမ့်မလဲဟုတ်ရဲ့လားမေးစရာလေးတွေမလိုဘူးလားလို့ဟောဘုန်းကြီးတို့ဂိဉ္ဒိဋ္ဌိကသုတ်တံမှာအနာတပေတထေကြီးကဒိဋ္ဌိပုဂ္ဂိုလ်တွေကိုပြောတဲ့စကားကတော့နော်ဒိဋ္ဌိကိလေသာဖြစ်တာတခြားကြောင့်ဖြစ်တာမဟုတ်ဘူးတဲ့အာယောနိသောမနတိကာရဆိုတဲ့နှလုံးသွင်းမှားလို့ဒိဋ္ဌိကိလေသာဖြစ်တာတဲ့ဘာဖြစ်လို့ဒိဋ္ဌိကိလေသာဖြစ်တော့နှလုံးသွင်းမှန်လို့လားနှလုံးသွင်းမှားလို့လားနှလုံးသွင်းမှားလို့နှလုံးသွင်းမှားတာအယူတွေမှားသွားတာပေါ့နော်ကျနော်ရကဏ္ဍပန်းနေ့ကပရာတော်ဂောသလို့ခေါ်တဲ့သရဘာစီကတရားနာမှားလို့လည်းပဲ ဒိဋ္ဌိကိလေသာဖြစ်ပါတယ်တဲ့ဟုတ်ရဲ့လားပရိစ္ဆေတော့နံပါတ်1ကဘာတော့နှလုံးသွင်းပါလို့ဒိဋ္ဌိကိလေသာဖြစ်တယ်နံပါတ်2ကဘာတယ်လဲတရားနာပါလို့ဒိဋ္ဌိကိလေသာဖြစ်တယ်အားလုံးပေါင်းလိုက်တော့ဘယ်နှချက်ပါလဲတစ်ချက်နော်ဒီလောက်နဲ့ဒီလုံလောက်သလားမေးတော့ဘုန်းကြီးတို့စဉ်းစားကြည့်ပါတယ်ဒီလောက်နဲ့မလုံလောက်ဘူးဟုတ်ရဲ့လားအဲ့ဒီတော့မလုံလောက်တဲ့အခါကျတော့ဘုန်းကြီးတို့စာရိပုတ္တရာမှာလိုက်ပြီးတော့ရှာကြည့်လိုက်တဲ့အခါမှာပဋိသင်္မိရာမဲ့ပါဠိတော်မှာဒိဋ္ဌိကိဋ္တာဖြစ်ခြင်းရဲ့အကြောင်းတရားတွေအဲ့ဒီနှစ်မျိုးအပါအဝင်အားလုံး၈မျိုးပြထားတယ်။ဘယ်လိုမျိုးပြထားလဲ။အဲ့ဒီ၈မျိုးကြောင့်ဒိဋ္ဌိကိဋ္တာဖြစ်ပါတယ်တဲ့။နော်။ဒိဋ္ဌိကိဋ္တာဖြစ်ခြင်းရဲ့အကြောင်းတရားဘယ်နှပါလဲ။ခန္ဓာအဝိဇ္ဇာဖတ်သောစပညာတကောအာယောနိသောသောမိတ်တော်ပရာတော်ခောတော်ဒိဋ္ဌိဌာနံဤအထတာဆိုပြီးတော့ဒီလိုကာရကလေးရှိတယ်နော်ဒီတော့ဒိဋ္ဌိဖြစ်ခြင်းရဲ့အကြောင်းတရားတွေဘုန်းကြီးတို့ပရိသတ်တွေသိထားမယ်ဆိုရင်ဟောဒီဒိဋ္ဌိကလေးသာပယ်တတ်တဲ့နေရာမှာပယ်တတ်ရတာမလွယ်ဘူးလားလွယ်ဒိဋ္ဌိဖြစ်ခြင်းရဲ့အကြောင်းတရားတွေသိထားရင်ပယ်တတ်ရတာလွယ်တာပေါ့ဒိဋ္ဌိဖြစ်ခြင်းရဲ့အကြောင်းတရားတွေမှာကြိုတင်ပြီးတော့သိမထားဘူးဆိုရင်ဟောဒီဒိဋ္ဌိကလေးသာပယ်တတ်ရတာလွယ်ပါမလားမလွယ်ဘူးနော်ဒါကြောင့်ဒိဋ္ဌိကလေးသာလွယ်လွယ်ကူကူနဲ့ပယ်သနိုင်ဖို့ရန်ခွန်ကြီးတို့ကဒိဋ္ဌိဖြစ်ခြင်းရဲ့အကြောင်းတရား၈ပါးကိုခဏရှင်းပြပေးပါမယ်။သိသိချာချာနားယူကြ။ဟောရလား။အရိဒနံပါတ်၁ကဘာပြောတော့ဆိုတော့ခန္ဓာအပေါ်မှာအမှန်မမြင်လို့လည်းပဲဒိဋ္ဌိကလေးသာဖြစ်တယ်။ဘာလဲ။ခန္ဓာအပေါ်မှာအမှန်မမြင်လို့ဒိဋ္ဌိကလေးသာဖြစ်တယ်တဲ့။ဟုတ်တယ်မလား။ဒီတော့ခန္ဓာအပေါ်မှာအမှန်မြင်မြင်လို့ဆိုတော့ခန္ဓာကဘယ်ခန္ဓာလဲလို့မေးရင်အများရန်ပြောနေတဲ့အတိုင်းပဲပရမတ်ခန္ဓာဘာခန္ဓာလဲတော့အဲ့ဒီပရမတ်ခန္ဓာအပေါ်မှာအမှန်မမြင်တဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေကဘယ်ခန္ဓာကိုခန္ဓာစစ်လို့ထင်နေတော့အပညာခန္ဓာကြီးကိုခန္ဓာစစ်လို့ထင်နေတာပေါ့ဟုတ်တယ်မလားပညာခန္ဓာကြီးပုံမှန်သရာကြီးကိုပဲဒါငါခန္ဓာကိုကြီးပဲမထင်ဘူးလားထင်တာဒါငါခန္ဓာကိုကြီးပဲအမေမွေးလာတဲ့ကဟောဒီခန္ဓာကိုယ်ကြီးဖြစ်လာခဲ့တာအဝိဇ္ဇာပစ္စယသင်္ခါရဒီဟုသောအကြောင်းတရားကြောင့်ဟောဒီဘဝမှာငါတို့လူလာဖြစ်တာဟောဒီပုံမှန်သဏ္ဍာန်ကြီးရလာတာဟောရလားအဲ့ဒီလိုမပြောဘူးလားပြောလားဒါခန္ဓာအစစ်အမှန်ကိုသိတယ်ခေါ်တာလားမသိဘူးခေါ်တာမသိရင်ဘာဖြစ်တော့ဒိဋ္ဌိပဲမသိတော့ဘာဖြစ်တော့ဒိဋ္ဌိဖြစ်တာပေါ့ဘာဒိဋ္ဌိတော့သက္ကာယဒိဋ္ဌိဒီလိုမဟုတ်လားအဲ့ဒီတော့မိမိတို့ရဲ့ဟောဒီခန္ဓာကိုယ်ကြီးဒီပုံမှန်သရအဆိုင်ခဲနော်။အော်မောဂဆရာတော်ဘုရားကြီးပြောတဲ့စကားနဲ့ပြောမယ်ဆိုရင်ဟောဒီခန္ဓာကြီးကခွင်းအောင်ခံရတဲ့ခန္ဓာကြီးပဲ။ဟုတ်တယ်မလား။အရာထက်လမ်းသွားမယ်ဆိုရင်အရာထက်သွားမယ်ဆိုရင်အော်လမ်းဘေးမှာရှိနေတဲ့ခွေးတွေကမိမိကိုမဟောင်းဘူးလားဟောင်းလား။ဘယ်ခန္ဓာမျိုးလို့ဟောင်းတာလဲ။ပညာခန္ဓာကြီးကြည့်ပြီးတော့ဟောင်းတာမဟုတ်လား။အဲ့ဒီတော့ဟောဒီပညာခန္ဓာကြီးဒီတခြားလားခွင်းအောင်ခံရတဲ့ခန္ဓာလား။ခွင့်အောင်ခံရတဲ့ခန္ဓာဒီခန္ဓာစိတ်ဟုတ်ပါမလားဒီတော့ယနေ့ခန္ဓာစိတ်ကိုသိကြပါတယ်ဆိုရင်ဒီခန္ဓာကြီးရမှာလားပရမတ်ခန္ဓာကြီးရမှာပရမတ်ခန္ဓာကဘယ်နှပါလဲဘာတွေတော့ရူပေခန္ဓာဝေဒနေခန္ဓာဘယ်နှပါပါလိရူပေခန္ဓာဘာသဘောရှိပါလိဖောက်ပြန်တဲ့သဘောရှိတယ်နော်အပူနဲ့တွေ့လေဟောဒီခန္ဓာကြီးကဖောက်ပြန်သွားတာပဲဟောဒီပုံမှန်သဏ္ဍာန်ကြီးဖောက်ပြန်သွားတာပြောတာမဟုတ်ဘူးနော်ပုံမှန်သဏ္ဍာန်ကြီးထဲမှာရှိနေတဲ့ပထဝီအာဘောဒီဇောဝါယောဆိုတဲ့ယုတ်ကလေးတွေမဖောက်ပြန်ဘူးလားဖောက်ပြန်သွားတာအရင်နဲ့တွေ့လေဖောက်ပြန်တာပဲဆာလမုန်းသိမ့်မှုနဲ့တွေ့လေဖောက်ပြန်တာပဲဒီလိုမလားအဲ့ဒီတော့ပူတဲ့သဘောအေးတဲ့သဘောအဲ့ဒါလေးကတခြားဖောက်ပြန်တာလားတည်သောတာဖောက်ပြန်တာလားတည်သောတာဖောက်ပြန်တယ်အလှူရှားတဲ့သဘောညင်တဲ့သဘောဘယ်လိုတွေဖောက်ပြန်နေတာတော့ဝါယောဒါဖောက်ပြန်တာဒီလိုမဟုတ်လားအမာသဘောလေးတွေပျော်သဘောလေးတွေကမရှိဘူးလားရှိလားနားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဒါတွေကမရှိဘူးလားရှိလားဘယ်လိုတွေဖောက်ပြန်နေတာတော့ပထဝီဓာတ်တွေဖောက်ပြန်နေတာဒီလိုမဟုတ်လားအာတရားရှိမှနေရင်လည်းဒီပေါင်ကရှင်လက်ကနားလာတယ်ကျင်လာတယ်ကြိုက်လာတယ်ခဲလာတယ်ဘယ်လိုတွေဖောက်ပြန်နေတာပါလိပထဝီဓာတ်တွေဖောက်ပြန်နေတာမဟုတ်လားခြေတလုံးကနာတာလားပရိဝိဒတ်တွေဖောက်ပြန်နေတာလားပေါင်ကကြိုက်တာလားပရိဝိဒတ်တွေဖောက်ပြန်နေတာလားပရိဝိဒတ်တွေဖောက်ပြန်နေတာနော်အာတချိန်ချိန်နဲ့အငွေ့တွေပြန်ပြီးတော့ပေါင်ထဲမှာထည့်ထားသလိုအိုက်ဆက်ပြီးတော့လာတာမျိုးတွေမရှိဘူးလား အဘလူတွေဖောက်ပြန်နေတာတော့တိသောဓာတ်တွေဖောက်ပြန်နေတာဒီလိုမဟုတ်လားအဲချွေးလေးတွေပြန်ပြီးတော့ချွေးလေးတွေစုစို့ပြီးတော့လာတာကြတော့ဘလူတွေဖောက်ပြန်နေတော့အာဘောဓာတ်တွေဖောက်ပြန်နေတာဟုတ်ရဲ့လားအာရကရကလှုပ်ကနေရွကနေရွရွရွမောမောမောအဘေးစိတ်ကလေးတွေပြေးသလိုလိုမရှိဘူးလားရှိလားဘလူတွေဖောက်ပြန်နေတော့ဝါယောဓာတ်တွေဖောက်ပြန်နေတာနော်အာတခါတခါကိုကသာမသိပေမဲ့ခန္ဓာကိုယ်ကြီးကရိမ့်ထိုးနေတယ်။ဟုတ်ရဲ့လား။ဟိုဘယ်ဒီဘယ်ရိမ့်ထိုးတာတို့ရှင်းတော့ရိမ့်ထိုးတာတို့မရှိဘူးလားရှိတယ်။ဇက်ကနေဇက်ကနေဇက်ကနေအရှိတော်ကလေးတွေထုံနေတာရှိတတ်တယ်နော်။ဘလူတွေဖောက်ပြန်နေတော့ဝါယောဓာတ်တွေဖောက်ပြန်နေတာ။ဟုတ်ရဲ့လား။အဲ့ဒီတော့ဟောဒီခန္ဓာကိုယ်ထဲမှာဖောက်ပြန်တဲ့သဘောရှိမရှိ။အဲ့ဒီဖောက်ပြန်တဲ့သဘောကမှခန္ဓာစင်။ဘာခန္ဓာလဲမေးတော့ရုပ်ပဲခန္ဓာ။ဘာခန္ဓာပါလဲ။เออยุทธยาที่ผ่องต่อผ่องเปลี่ยนได้แต่ถ้าเป็นแม้ตุ้มมาตีได้ตะบอชื่อล่ะตีได้ก็ชาละนันล่ะอะรินันเตยก็ขันธ์พ้อไล่เยบาขันธ์ฤดอวรณะขันธ์ติญญะขันธ์ติงคาระขันธ์วิญญาณะขันธ์บะนะบะบาลีอะริ4บาแล้วมาพ่อยิดอตริปรานีลันเนี่ยจี้ไล่ได้อาคาจ้ะรอวรณะขันธ์เนี่ยวิญญาณะขันธ์ทีนี้คู่ก็อธิกมะล่ะอะรินะกูอธิกสรวรณะขันธ์ก็บาตะบอชื่อรอဝိရณะခန္ဓာကခံစားတတ်တဲ့သဘောရှိတယ်နော်ဝิญญาณခန္ဓာကဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်ဘာသဘောရှိပါလဲဩဒီလိုဆိုတော့နော်ဝิญญาณခန္ဓာသည်သိတတ်တဲ့သဘောရှိတယ်ဝိရณะခန္ဓာကခံစားတတ်တဲ့သဘောရှိတယ်ခံစားတယ်ဆိုတာလည်းပဲရောရောခံစားရလားသိမှုလေးနဲ့ခံစားရလားဘာဖြစ်လို့လဲမေးတဲ့အခါကျတော့ဝေဒနာဆိုတာတခြားနဲ့တွဲပေါ်တာလားစိတ်နဲ့တွဲပေါ်တာစိတ်ကတခြားလားသိတာလားဝေဒနာကဒီတော့စိတ်နဲ့တွဲပေါ်တဲ့ဝေဒနာသည်ရောရောခံစားမလားသိမှုလေးနဲ့ခံစားမလားဒီတော့ရောရောသိတာကစိတ်သိမှုလေးနဲ့ခံစားတာကဝေဒနာဒီလိုမှတ်လိုက်ပါနော်ကောင်းပြီဒါဖြစ်လို့ရှိရင်နာရတဲ့သဘောလေးပေါ်လာပါပြီခြေသလုံးကလေးကဟုတ်လားနာရသည်ဘယ်လိုရဖောက်ပြန်မှုတော့ရောရဖောက်ပြန်မှုဘယ်လိုရဖောက်ပြန်မှုလဲနာပြီးတော့ဖောက်ပြန်တာဒီယုံဘာလဲလဲနာပြီးတော့ဖောက်ပြန်တာဒီဘယ်လိုရသဘောတော့ရောရသဘောဒီလိုမလားနာပြီးတော့ဖောက်ပြန်နေတာကရောရသဘောသို့တော့ရောသည်တည်တတ်တဲ့သဘောမရှိသည့်အတွက်နာရလို့သိနေတာကနံဘာလဲလဲနာရလို့သိနေတာကနံအဲ့ဒီတည်းမှာလည်းပဲခံစားတဲ့သဘောတွေဘာတွေဘာမှမပါပဲနဲ့ရိုးရိုးသိတယ်ဆိုရင်စိတ်ခန္ဓာအနေနဲ့ပြောတော့ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာအဲခံစားတဲ့သဘောမျိုးလေးနဲ့သိနေပါတယ်ဆိုရင်ဝေဒနာဘာခန္ဓာလဲတော့ဝေဒနာခန္ဓာဒီလိုမဟုတ်လားဟောအခြားခန္ဓာတွေပါပင်ပါကြတော့လည်းပဲဝိပဿနာရှုတဲ့အခါမှာဝေဒနာခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာကအဓိကမဟုတ်လားဒါကြောင့်ဒီခန္ဓာနှစ်ပါးကိုအဓိကထားပြောနေတာနော်ကဲကောင်းပြီဒါပြလို့ရှိရင်နာရသဘောလေးကိုစိုက်ကြည့်စိုက်ကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီနာရသဘောလေးဒီဘာခန္ဓာတွေဖြစ်နေတာလဲမေးရင်ဖောက်ပြန်တာကဘာခန္ဓာတော့ဖောက်ပြန်တယ်လို့သိနေတာကခံစားနေတာကဝိရณะခန္ဓာအချင်းချင်းဝါဖြစ်ခန္ဓာဘယ်လိုမျိုးဖြစ်ဘယ်လိုမျိုးဖြစ်နေတော့ကဲနာရဆိုရင်နာပြီးတော့ဖောက်ပြန်တာကရုပ်ပဲခန္ဓာနာရလို့သိနေတာကဝိညာဉ်နဲ့ခန္ဓာနာတယ်လို့ခံစားနေတာကကျင်တာလေးပေါ်လာပြန်တော့လဲကျင်တယ်တဲ့ကျင်ပြီးတော့ဖောက်ပြန်ပြနေတာကကျင်တယ်လို့သိနေတာကကျင်တယ်လို့ခံစားနေတာကဒါပဲမဟုတ်လားဖောက်ပြန်တဲ့ရူပခန္ဓာထဲမှာ၅ပါးရလားပုံမှန်သဏ္ဍာန်ကြီးကဖောက်ပြန်နေတာလားရူပခန္ဓာလေးကဖောက်ပြန်နေတာလားရူပခန္ဓာလေးကဖောက်ပြန်နေတာနော်ကဲဖောက်ပြန်တဲ့သဘောကိုသိတာဒီတခြားလားဝิญญาณနဲ့ခန္ဓာလားအဲ့ဒီဝิญญาณနဲ့ခန္ဓာဒီငါဟုတ်ရဲ့လားဒီပုံမှန်သရာကြီးကောဝิญญาณနဲ့ခန္ဓာဟုတ်ရဲ့လားမဟုတ်ဘူးနော်ကဲဒီလိုဆိုရင်နားတယ်လို့ကျင်တယ်လို့ခံစားနေတာလေးကဘယ်ခန္ဓာတော့ဝิญญาณနဲ့ခန္ဓာဘာခန္ဓာပါလဲအဲ့ဒီဝิญญาณနဲ့ခန္ဓာကောငါဟုတ်ရဲ့လားဟောဒီပုံမှန်သရာကြီးကောဝิญญาณနဲ့ခန္ဓာဟုတ်ရဲ့လားမဟုတ်ဘူးနော်ဒီလိုတော့ဟောဒီပုံမှန်သဏ္ဍာန်ကြီးကဖောက်ပြန်တာလည်းသူမဟုတ်ဘူးသိတာလည်းသူမဟုတ်ဘူးခံစားတာလည်းသူမဟုတ်ဘူးဒီလိုဆိုရင်ဟောဒီပုံမှန်သဏ္ဍာန်ကြီးဒီခန္ဓာအစစ်ဟုတ်ရဲ့လားမဟုတ်ဘူးနော်ခန္ဓာကဘယ်လိုတွေတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာ ဝိညာဉ်နဲ့ခန္ဓာဝိပဿနာရှုဖို့ရတဲ့ကြတော့ခန္ဓာဘယ်နှမျိုးလဲဘာခန္ဓာတွေတော့ရူပဲခန္ဓာဝေဒနာခန္ဓာဝိညာဉ်နဲ့ခန္ဓာဒီလိုမဟုတ်လားအဲဒီလိုနားမလည်တဲ့အခါကျတော့ဟောခြေသလုံးလေးကနာတော့ခြေသလုံးကနာတယ်လို့ထင်တာပေါ့ဟုတ်တယ်မဟုတ်လားဟောဘယ်လိုပဲရှုပြင်လိုက်တော့ဟောခြေသလုံးကနာမပြောက်ဘူးလားပြောက်သွားလားသောသောလုံးကခြေသလုံးကနာတယ်အခုခြေသလုံးကမနာတော့ဘူးဟုတ်ရဲ့လားအဲ့ဒီလိုပြောနေခြင်းဒီခန္ဓာစစ်ကိုသိလို့ပြောတာလားမသိလို့ပြောတာလားသိတဲ့ပုံကကြတော့ခြေသလုံးကနားတယ်ပြောမှလားနားတတ်တဲ့သဘောလေးဖောက်ပြန်နေတယ်လို့ပြောမှလားနားတတ်တဲ့သဘောလေးဖောက်ပြန်နေတာဒီလိုမလားဟောသိတာကြတော့တခြားကသိတာလားစိတ်ကသိတာလားခံစားတာဘယ်လိုကခံစားတော့ဒီတော့ခြေသလုံးကနားနေတာလားခန္ဓာ၃မျိုးဖြစ်နေတာလားဘာခန္ဓာတွေဖြစ်နေတော့ရုပ်ပဲခန္ဓာဝေဒနာခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါလဲအရိသောမှာဖြစ်နေတာပါပဲလို့များတကယ်လို့ခွင်းတို့ပြိတ္တကညာကလေးနဲ့တည်းအောင်ကြိုးစားလိုက်မယ်ဆိုရင်ဟောဒီခန္ဓာအပေါ်မှာအမှန်မမြင်ဘူးလားမြင်သွားခန္ဓာအပေါ်မှာအမှန်မြင်ရင်ဒိဋ္ဌိလာအောင်မလားအခုဒိဋ္ဌိကိရိတာရှိနေတာဒီခန္ဓာအပေါ်မှာအမှန်မြင်လို့လားမမြင်လို့လားဘယ်ခန္ဓာအပေါ်မှာအမှန်မမြင်တာလဲပရမတ်ခန္ဓာအပေါ်မှာအမှန်မမြင်တာဘယ်ခန္ဓာကြီးကိုကြည့်ပြီးတော့အမှန်ထင်နေတော့အဲပညာခန္ဓာကြီးကိုကြည့်ပြီးတော့အမှန်ထင်နေတာတဲ့ဒီလိုမဟုတ်လားဒါဖြင့်ဘုန်းကြီးတို့ပရိသတ်တွေကယနေ့ဒိဋ္ဌိကလေးသာပယ်သချင်ပါတယ်ဆိုရင်တခြားသိအောင်ကြိုးစားရမှာလားခန္ဓာစစ်သိအောင်ကြိုးစားရမှာလားဘယ်ခန္ဓာကိုကြည့်ရမှာလဲပရမတ်ခန္ဓာကိုကြည့်ဟောရလားပညာခန္ဓာကြည့်ရမှာလားပရမတ်ခန္ဓာကြည့်ရမှာလားအဲ့ဒီပရမတ်ခန္ဓာကိုမြင်အောင်ကြည့်ဘာနဲ့ကြည့်မလဲမေးတော့သတိလေးကထာသမารီလေးနဲ့စိုက်တာပညာလေးနဲ့ကြည့်ပြီးဟောရလားပညာတမျိုးတည်းနဲ့ရပါမလားသတိသမารီမပါဘဲနဲ့ပညာဘရောမမပြောဘူးဟောရလားဒီတော့သတိလေးပါလို့ရမှာလဲကတ်တာသမารီလေးနဲ့စိုက်တာပညာလေးနဲ့ကြည့်ပြီးအဲ့လိုကြည့်ပြီးမဲ့ဆိုတကယ်ခန္ဓာစစ်ခန္ဓာမှမတွေ့ရဘူးလားတွေ့ရခန္ဓာစစ်ခန္ဓာမှနားလည်သွားတာနဲ့တပြိုင်တည်းသဘောပေါက်သွားတာနဲ့တပြိုင်တည်းဟောဒီဒိဋ္ဌိလာအောင်မလားတဏ္ဍတ်တယ်နော်ကျဲနောက်ကနံပါတ်နေ့ကြတော့နံပါတ်နေ့ကအဝိဇ္ဇာတဲ့အားလုံးမျောလိနေတဲ့အဝိဇ္ဇာပါပဲဟုတ်ရဲ့လားအဲ့ဒီအဝိဇ္ဇာဒီဟုသောအကြောင်းတရားကြောင့်လည်းပဲဘာဖြစ်တော့ဒိဋ္ဌိဖြစ်တယ်ဘာဖြစ်ပါလဲဒိဋ္ဌိဘာကြောင့်ဖြစ်နံပါတ်နေ့ကအဝိဇ္ဇာအကြောင်းတရားကြောင့်ဖြစ်တာအဝိဇ္ဇာဘာသဘောရှိတော့မသိတဲ့သဘောရှိတယ်ဟုတ်ရဲ့လားမသိတဲ့သဘောရှိတယ်မသိမှုနဲ့အများအားသူကဖုံးလွှမ်းတတ်တယ်နော်ဘုရားတရားဓမ္မတွေရဲ့ဉာဏ်ဒီဟုသောမျက်စိအပေါ်မှာမပွင့်လင်းအောင်အမြဲတမ်းဘုရားကဖုံးပေးထားတော့အဝိဇ္ဇာကဖုံးပေးထားတယ်အဝိဇ္ဇာအမှောင်ကြီးနဲ့ဖုံးအောင်ထားတာနော်အဝိဇ္ဇာအမှောင်ကြီးနဲ့ဖုံးအောင်ထားလိုက်တဲ့အခါတော့ဉာဏ်ဒီဟုသောလင်းကလေးတွေပွင့်ခွင့်ရသေးရလားမရတော့ဘူးအဲဒီလိုမရတဲ့အခါကျတော့မိမိတို့ရဲ့သဏ္ဍာန်မှာဉာဏ်ကလေးတွေပေါ်ခွင့်ရရလားအဲဒီဉာဏ်ကလေးတွေပေါ်ခွင့်မရတာဒီဘုရားကဖုံးအောင်ထားလို့ပါလေအဝိဇ္ဇာကပေါ်ထားလို့ဒီလိုမလားဟာကိုကနေပြီးတော့တလှမ်းချင်းတလှမ်းချင်းတလှမ်းချင်းသွားတယ်အဲ့ဒီအပေါ်မှာရုပ်သဘောနာသဘောကိုသိအောင်ကြိုးစားနေတယ်ဉာဏ်ကလေးနဲ့စိုက်ပြီးတော့မကြည့်ဘူးလားကြည့်ကြည့်ပင်ကြည်ညာတော့လည်းပဲပုဂ္ဂိုလ်တ attva ဒုပေါင်းကခြေတဲ့တဲ့အမြင်တွေကဘယ်တော့မှမပြောက်ဘူးတဲ့အဲ့ဒီတော့မပြောက်တာဘယ်လိုကဖုံးွယ်ထားလို့လဲအဝိဇ္ဇာဖုံးွယ်ထားလို့မပြောက်တာဟောရဲ့လားတဲ့တရားထိုင်တဲ့အခါကျတော့လည်းပဲနားရင်ကျင်နေကြိုက်တယ်ခဲတယ်သာယောကဖောက်ပြန်တာနာငါသိတာဘလို့ပင်ပြောပင်ပြောကြားကြတော့လည်းပဲရုပ်ပေါကခြေလက်ကနာရဲဆိုတဲ့အဆက်မပြောက်ဘူးဟုတ်ရလားရုပ်သဘောကနာတာရုပ်သဘောကဖောက်ပြန်တာနာငါသိတာဆိုတဲ့အတိကလေးဉာဏ်ကလေးကသိကျင်တယ်နော်သိမလို့ကြိုးစားနေတယ်ဒါပေမဲ့ဟောဒီအဝိဇ္ဇာကဖောက်ွယ်ထားတဲ့အခါကျတော့ရုပ်ကိုသိမဲ့ဉာဏ်နာငါကိုသိမဲ့ဉာဏ်ပေါ်ခွင့်ရသေးလားမရတော့ဘူးဘယ်သူကဖောက်ွယ်ထားလို့လဲအဝိဇ္ဇာကဖုံးခွဲထားတဲ့အခါကျတော့ဉာဏ်ကလေးကဒီနေရာမှာနည်းနည်းလေးတော့ပြုတော့မပြုနိုင်ဘူးဖြစ်နေတာဟုတ်ရဲ့လားအဲ့ဒီဉာဏ်ကလေးကပေါ်မလာတဲ့အခါကျတော့ဉာဏ်ဆိုတာသိချလားသမာဓိဋ္ဌိလားသမာဓိဋ္ဌိအသေးကလေးပေါ်မလာတော့ဘူးဆိုရင်မိစ္ဆာဓိဋ္ဌိဆိုတဲ့မှားယွင်းသောအသေးကလေးတွေမပေါ်ဘူးလားပေါ်လာလားဘယ်လိုဖုံးခွဲထားလို့ပါလဲအဝိဇ္ဇာကဖုံးခွဲထားတော့အမှန်မြင်တာလားမှားမြင်ပါလားအမှားမြင်တာဘယ်လိုပါလဲဒိဋ္ဌိဟောရလားဟောဒီဒိဋ္ဌိဒီတခြားကြောင့်ဖြစ်တာလားအဝိဇ္ဇာကြောင့်ဖြစ်တာလား အမှန်မမြင်နိုင်မြကာလပါလုံးဒိဋ္ဌိဖြစ်မှာပဲဟုတ်ရလားပြန်ပြောသားပါအောင်အမှန်မမြင်အောင်ဘယ်လိုကဖုံးကွယ်ထားလဲအဝိဇ္ဇာဖုံးကွယ်ထားလို့အမှန်မမြင်အမှန်မမြင်လို့အမှားမြင်တာအမှားမြင်တာဘယ်လိုပါလဲဒိဋ္ဌိဒီလိုမလားဗာဒိဋ္ဌိလည်းမေးရင်သက္ကာယဒိဋ္ဌိဗာဒိဋ္ဌိပါလေဒီတော့အဝိဇ္ဇာတရားကဖုံးကွယ်ထားတဲ့အခါကျတော့နော်မျက်စိကနေပြီးတော့တခြားမြင်မလားအဆင့်ကိုမြင်မလားနာကနေတရားကြားမလားအတန်ကြားမလားမျက်စိကနေအဆင့်ကိုကြည့်တာနော်ဘာဖြစ်တာလဲမြင်တော့မြင်စိတ်ကမြင်တာဟုတ်တယ်မလားဒီလိုလဲခွဲမှာပေါ့နော်แต่မျက်စိကနေအဆင့်လေးကိုတိုက်ဆံလိုက်တဲ့အခါကျတော့မြင်စိတ်ကလေးမပေါ်ဘူးလားပေါ်လားအဲ့ဒီမြင်စိတ်တူဘလို့မြင်ပါလဲအဆင့်ကိုမြင်ပါပေါ့ဘလို့မြင်ပါပါလဲအဆင့်ကိုမြင်နေပါရဲ့နဲ့ဘုန်းကြီးတို့တရားဓမ္မတွေကအဆင့်မြင်တယ်လို့သဘောပေါက်ရလားမပေါက်ဘူးဘလို့ကိုမြင်တယ်လို့သဘောပေါက်တယ်လေသားကိုမြင်ရင်သားလို့သဘောပေါက်တာပေါ့ဟုတ်ရဲ့လားသမီးကိုမြင်ရင်သမီးလို့သဘောပေါက်တယ်မျိုးကိုမြင်ရင်မျိုးလို့သဘောပေါက်တယ်တကယ်တမ်းကြည့်တာကတကယ်တမ်းမြင်တာကတခြားလားအဆင်းလားအဆင်းကလေးကိုမြင်နေပါရဲ့နဲ့ဟာငါအဆင်းမြင်တာမဟုတ်ဘူးပေါက်ကိုမြင်တာတတ္တဝါမြင်တာယောက်ျားမိန်းမမြင်တာဒုပေါင်းကချင်းနဲ့မြင်တာသားမြင်တာသမီးမြင်တာလို့ထင်နေချင်းသည်အမှန်တည်းလားအမှားတည်းအဆင်းကိုမြင်နေပါရဲ့နဲ့ပုဂ္ဂိုလ်တ attva ငါလို့စွဲမြောက်စွဲနေသေးတာဒီဘလူရဲ့လက်ချက်တော်အဝိဇ္ဇာလက်ချက်မိနေလို့ဟုတ်တယ်မလားဘလူကဖုံးကွယ်ထားလို့ပါလေဒီတော့အဝိဇ္ဇာဖုံးကွယ်ထားမယ်ဆိုရင်မျက်စိတည်းဟူသောဉာဏ်ထဲမှာနော်အဝိဇ္ဇာတည်းဟူသောတင်္ဒလာဖုံးကွယ်ထားတဲ့အခါကျတော့ဘလောက်ပဲအဆင်းကိုမြင်ရမြင်ရအဆင်းလို့မထင်နိုင်မှုကိုဖြစ်နေတာဘလို့ထင်နေတော့သားလို့ထင်မယ်သမီးလို့ထင်မယ်ပုဂ္ဂိုလ်တ attva လို့ထင်မယ်ဟုတ်ရဲ့လားကျွန်တော်တကအရိအစင်ကိုမြင်တာတခြားကမြင်တာလားမြင်သေးကမြင်တာလားမြင်သေးသလားတခြားတရားလားနန္တရားလားနန္တရားလေးကမြင်တာနော်ငါဟုတ်ရဲ့လားပုဂ္ဂိုလ်တ attva ကဟုတ်ရဲ့လားဒါပေမဲ့ဟောဒီအဝိဇ္ဇာကြီးကဖုံးကွယ်ထားတဲ့အခါကျတော့ငါမြင်နေဘယ်လိုပြောမလဲတကယ်မြင်တာငါမြင်တာဟုတ်ရဲ့လားငါကောရှိရဲ့လားဘယ်လိုကမြင်တာတော့မြင်စိတ်ကမြင်နေပါရဲ့နဲ့မြင်စိတ်ဆိုတဲ့နန္တရားလေးကမြင်နေပါရဲ့နဲ့ငါမြင်တယ်လို့ပြောနေကြည့်တယ်ဘလို့ရဖောက်ကမှုခံရလို့လဲအဲဒီတော့ဘုန်းတော်ပရိသတ်တွေကဟောရီဝိဇ္ဇာဆိုတဲ့အမှောင်တူကြီးကိုဘာလို့ပြရမှာလဲဝိဇ္ဇာဉာဏ်ဆိုတဲ့အလင်းလေးနဲ့ထုတ်ဖောက်ပြီးတော့ကြည့်ပြရမယ်ဟုတ်ရဲ့လားထုတ်ဖောက်ပြီးတော့ဖယ်ခွာပေးလိုက်တဲ့အခါကျတော့အဝိဇ္ဇာကြီးကျင်းသွားပြီဆိုရင်အမှန်မြင်မှုဆိုတဲ့သဘောလေးတွေမလာဘူးလားလားအဲ့ဒီတော့လာလိုက်တဲ့အခါကျတော့မှဩအလင်းရောင်ရှိတဲ့အခန်းထဲမှာပြည့်ချင်းရှိနေတဲ့ပစ္စည်းကလေးတွေကိုနော်မြေဝါးထင်နေမှန်တဲ့သိခွင့်ရသလိုဝိဇ္ဇာညာကလေးနဲ့ကြီးလိုက်တဲ့အခါကျတော့မှဟာဟုတ်တာပဲသားမှမဟုတ်ပဲပဲသမီးမှမဟုတ်ပဲပဲဒါအဆင်းမဲ့ဒါရုပ်ပဲသဘောမပေါက်ဘူးလားပေါက်လားဘယ်လိုကင်းစင်သွားလို့လဲအဝိဇ္ဇာကင်းစင်သွားလို့ဒီလိုမလားမိမိတဏ္ဍာမရှိတာကလည်းဒါမြင်စိတ်ပဲနန္တရားပဲသဘောမပေါက်ဘူးလားပေါက်သွားလားသောတာရောင်ကအဲ့ဒီလိုသဘောပေါက်ရလားဘလို့ဖုံးဝဲထားလို့လဲအခုအဝိဇ္ဇာကိုဖုံးအဝိဇ္ဇာဆိုတဲ့ဖုံးကြီးကိုဖယ်ခွာလိုက်နေတဲ့အခါကျတော့ဟောတာမြင်စိတ်ပဲဒါကြားစိတ်ပဲဒါနဲ့တရားလေးပဲဖြည်းဖြည်းပြတ်တတ်တဲ့သဘောလေးပဲမသိဘူးလားသိအဲ့ဒီလိုမြင်စိတ်ကိုမြင်စိတ်မှသိလိုက်သိနေတဲ့ပြန်နဲ့ဗာဒိဋ္ဌိဆင်သွားတော့အဲသက္ကာယဒိဋ္ဌိဆင်သွားတာပေါ့ဒီလိုမလားဒီလိုတော့နံပါတ်2ဒိဋ္ဌိဖြစ်တာဘယ်လိုကြောင့်ဖြစ်တော့ဒိဋ္ဌိစင်ញင်ရဲ့ဘလို့ကိုခွာပေးရမှာလဲအဝိဇ္ဇာကိုခွာပေးလိုက်ရှင်းရလားကျန်တော့တကကျတော့နံပါတ်3ကခန္ဓာအဝိဇ္ဇာဖတ်တော်စားတယ်ဟုတ်ရလားဖတ်တော်ဆိုတာတခြားတရားလားဖတ်တာတရားလားအရိဖတ်တာတရားတွေဘယ်ချိန်မှဖြစ်တယ်လဲလို့မေးရင်နော်အာလုံးသိကြတဲ့အတိုင်းပါပဲမျက်စိရဲ့အဆင့်ရဲ့တိုင်းရဲ့ဗာစိတ်ပေါ်မယ်မျက်စိရဲ့အဆင့်ရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတာကိုဘလို့ခေါ်မယ်အဲ့ဒါဖတ်တာပဲဟုတ်ရဲ့လားဖတ်တာဒီပဲရှင်မှာဖြစ်တော့မယ်ရင်မျက်စိရဲ့အဆင်းရဲ့မြင်စိတ်ရဲ့ပေါင်းမှာပေါင်းတဲ့အချိန်မှာဖတ်တာဖြစ်တယ်။ထွန်းလေးလို့သာပါပဲနားရဲ့အသံရဲ့ကြားစိတ်ရဲ့ပေါင်းမှာပေါင်းတဲ့အချိန်မှာဖတ်တာဖြစ်တယ်။ဒီလိုမလားနှာခေါင်းရဲ့အနားရဲ့နာစိတ်ရဲ့ပေါင်းမှာပေါင်းတဲ့အချိန်မှာဖတ်တာဖြစ်တယ်။အဲ့ဒီလိုပဲပေါ့နော်။နောက်ဆုံးပြောမယ်ဆိုရင်ပါလေမနှောရဲ့တွေးတော်စရာရဲ့တွေးတော်စေရဲ့သုံးပါးပေါင်းတာဒီပါတယ်တော့ဖတ်တာဖြစ်တယ်အဲ့ဒီလိုဖြစ်လာတဲ့ဖတ်တာဒီဘလူနဲ့တွဲဖြစ်တယ်လဲမေးတော့တဲ့နော်မြေစိကလေးမှာပေါ်လာရင်မြေစိနဲ့တွဲဖြစ်တယ် ဘယ်လိုနဲ့တွေ့ဖြစ်တော့ကြားစိတ်နဲ့ပေါ်လာရင်ကြားစိတ်မှာတွေ့ဖြစ်တယ်ဗောဒီလိုမလားအဲ့ဒီတော့မြင်စိတ်နဲ့တွေ့ဖြစ်တဲ့ဖတ်တာမို့လို့သူကဘယ်လိုနာမည်ပေးမလဲမြင်စိတ်ဖတ်တာဘယ်လိုနာမည်ပေးမလဲကြားစိတ်နဲ့တွေ့ပေါ်ရင်ကြားစိတ်ဖတ်တာနာစိတ်ဖတ်တာစားစိတ်ဖတ်တာတွေ့ဒီစိတ်ဖတ်တာတွေ့တော့စိတ်ဖတ်တာဟောဖတ်တာဘယ်နှမျိုးလဲအဲ့ဒီချောင်ပြောရမှာပရမအဆုံးဖတ်တာကိုပဲကြည့်လိုက်ပါတဲ့နော်မျက်စိနဲ့ဆင်းနဲ့တိုင်းရင်ပါစိတ်ပေါ်မယ်မျက်စိရဲ့ဆင်းရဲ့မြင်စိတ်ရဲ့သုံးပါးပေါက်တာပါခွန်မယ်ဖတ်တာကြောင့်ဘယ်လိုဖြစ်မလဲဝေဒနာဖြစ်မယ်ဖတ်တာကြောင့်ဘယ်လိုဖြစ်မလဲဝေဒနာဖြစ်မယ်ဒီလိုမလားဖတ်တာရဲ့လုပ်ငန်းတွေဘာလို့ပိတ်တတ်တယ်လဲလို့မေးရင်မျက်စိရဲ့အဆင်းရဲ့မြင်စိတ်ရဲ့အဲ့ဒီသုံးပါးကိုပေါင်းပိတ်တတ်တဲ့လုပ်ငန်းသူမလို့ခွလာလို့မလားအရိလာလောပြီးတော့အကျိုးတရားအနေနဲ့ဘာတွေထောက်လို့ပေးမလဲဆိုတော့ဝေဒနာတွေထောက်လို့ပေးမယ်ဘာတွေထောက်လို့ပေးမလဲတစ်ဖက်ကမျက်စိရဲ့အဆင်းရဲ့မြင်စေရဲ့ဒီသုံးပါးကိုဘာလို့ပေးမလဲပေါင်းဆောင်ပေးမယ်ဟုတ်ရဲ့လားအရိလာပေါင်းဆောင်ပေးပြီးပြီဆိုရင်မြင်လိုက်ရတဲ့အစင်ကလေးအပေါ်မှာအဲသဘောကျစရာဆင်းဆိုရင်ဘာဝေဒနာတွေထောက်လို့ပေးမလဲဒုက္ခဝေဒနာသဘောမကျစရာဆင်းဆိုဘာဝေဒနာထောက်လို့ပေးမလဲအလယ်လဆင်းသောဘာဝရဏထုံးလို့ပြိမလဲဒါကြောင့်မလို့ပါဠိကဘယ်လိုဆိုတော့ဖသပြစ္ဆေယဝေဒနာဖသရည်သောအကြောင်းတရားကြောင့်ဝေဒနာတွေမဖြစ်ဘူးလားဖြစ်တာဒါကိုဘုန်းကြီးကပြောလိုက်တာဝေဒနာတွေသူထုံးလို့ပြိနေတာဟောရလားဖသတွေဘာအကျိုးတွေထုံးလို့ပြိနေတော့ဝေဒနာအကျိုးတွေဖသကထုံးလို့ပြိနေတာဒီလိုမလားဝေဒနာတည်းဟူသောအကျိုးတရားကိုဟောဒီဖသတရားကထုံးလို့ပြိနေတာဘာလို့များသိမယ်ဆိုရင်ဖသတိတခြားလားနန္တရားပုဂ္ဂိုလ်တ attva ဟောရလားငါကောဟောရလားဖသတရားကမှာပုဂ္ဂိုလ်တ attva မောင်းရင်သူထုံးလုံးပြီးတဲ့ဝေဒနာကောပုဂ္ဂိုလ်တ attva ဟုတ်ပါ့။ဝေဒနာတိလည်းတခြားလားနန္တရားလားဒီလိုသဘောပေါရမှာပေါ့ဟောတယ်မလားအဲ့ဒါသဘောမပေါတော့ဖသရဲ့ထုံးလုံးမှုသဘာဝကိုနားမလဲတဲ့အခါကျတော့ခံစားတာငါခံစားတယ်ဟောရလားကောင်းတာလေးခံစားတော့လဲငါပဲမကောင်းတာလေးခံစားတော့လဲငါပဲအလယ်လားခံစားတော့လဲငါပဲတခြားလားတက္ကရာရည်ရည်လားအဲ့ဒီတက္ကရာရည်ရည်ဖြစ်နေတာဒီတခြားသဘောမပေါလို့လားဖသသဘောမပေါလို့ဖသရဲ့တွေးထင်မှုခန္ဓာကလေးကိုသဘောမပေါလို့ဒီလိုမလားဖသကဘယ်လိုတွေနဲ့တွေးထင်ပြီးတော့မျက်စိရဲ့အဆင်းရဲ့မြင်စိတ်ရဲ့မျက်စိသရာပုဂ္ဂိုလ်တ attva ဟောရဲ့လားတခြားလားယုတ်လားအဆင်းသရာလဲပုဂ္ဂိုလ်တ attva ဟောရဲ့လားတခြားလားယုတ်လားမြင်စိတ်သရာပုဂ္ဂိုလ်တ attva ဟောရဲ့လားတခြားလားနန်းလားသူပေါင်းဆောင်ပေးနေတာကဘာတွေကိုပေါင်းဆောင်ပေးနေတယ်လဲမေးတော့ရုပ်နဲ့နန်းအဲ့ဒီသုံးပါးကိုပေါင်းဆောင်ပေးပြီးတော့ဘာတွေထောက်လို့ပေးတော့ဝေဒနာဒီလိုမလားဒီကြားထဲမှာဖတ်တာကထောက်လို့ပေးနေတာနော်ဖတ်တာကကျိုးဆောင်ပေးနေတာဒါဘိဓမ္မာရဲ့သဘောကိုပြောနေတာနော်အေးအဲ့ဒီဖတ်တာရဲ့လောကကဏ္ဍသဘောမပေါက်တဲ့အခါကျတော့ငါကြည့်လို့ငါမြင်တာပေါ့ငါမြင်လို့ငါကြည့်လို့ကောင်းလိုက်တာဘလားဘူးလားလားတခြားလားဒိဋ္ဌိလားဗာဒိဋ္ဌိတော့တခြားသဘောမပါလို့လားဖသရဲ့တွေးထင်မှုသဘောမပါလို့လားဖသတွေးထင်ပေးနေတာကမျက်စိရဲ့အဆင်းရဲ့မြင်စိတ်ရဲ့ထောက်လို့ပေးတာကဝေဒနာဒီလိုမလားအဲ့ဒီဖသရဲ့ဆက်တယ်မှုလေးကိုသဘောမပါတော့ငါမျက်စိနဲ့ကိုသေသေးချာချာကြည့်လိုက်တာခဏငါမျက်စိနဲ့သေသေးချာချာကြည့်လို့ငါကိုယ်တိုင်မြင်လိုက်တာဟုတ်ရဲ့လားငါမျက်စိနဲ့ဆိုတာလည်းတခြားလားဒိဋ္ဌိလားငါကိုယ်တိုင်မြင်လိုက်တယ်ဆိုတာလဲငါသားကိုမြင်လိုက်တယ်ဆိုတာလဲဩငါစိတ်ထဲမှာသဘောတွေကြားလိုက်တာဆိုတာလဲဒိဋ္ဌိပဲဗာဒိဋ္ဌိတော့ဒီတော့တက္ကရာဒိဋ္ဌိကိုကိစ္စင်စေခြင်းပါတယ်ဆိုရင်နပါလိဖတ်တာရဲ့ခန္ဓာနားလည်အောင်ကြိုးစားပါဟောရလားဘယ်လိုခန္ဓာနားလည်အောင်ကြိုးစားရမှာလဲနောက်တစ်ခါနပါလိတဲ့နော်ဖတ်ခန္ဓာအဝိဇ္ဇာဖတ်တာနပါလိကတင်ညာနံပါတ်လေးကပါပါလေပညာဆိုတာကတော့ဘုန်းကြီးတို့ပရိသတ်တွေနော်ဘုန်းကြီးတို့ပရိသတ်တွေရဲ့ကြားနေကြစကလုံးထဲမှာသိမပါဘူးပေါ့နော်အများရကြားနေကြတာကမျက်စိနဲ့ဆင်းနေတိုင်းရင်မြင်စိတ်ပေါ်မယ်မျက်စိနဲ့ဆင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတာကိုဖတ်တာလို့ခေါ်မယ်ဖတ်တာကြောင့်ဘယ်လိုဖြစ်တော့ဝရဏဖြစ်တယ်ဒါကတော့အများရကြားနေကြကိုပညာကြတော့ကြားနေကြမဟုတ်ဘူးဖြစ်နေတာနော်ကဲပညာတွေဘာသဘောရှိတော့မှတ်သားရတဲ့သဘောရှိတယ်။ဘာသဘောရှိတော့။ဩပရမတ်တွေးစဉ်တော့ကဟောတာကလေးကိုပလတ်စတစ်ခွက်ကလေးလို့သိထားတဲ့ပုံကိုတယောက်တည်း။န နောက်တခါပြန်တွေ့တော့လဲဘယ်လိုသဘောပေါက်မလဲအပလစရိတ်ခွက်လို့ပဲသဘောပေါက်မှာပေါ့ဒီလိုမလားပလစရိတ်ခွက်ကလေးပါပဲလို့သဘောပေါက်ဘလူကမှတ်သားပေးထားတာတော့အဲ့တင်ညာရဲ့သဘောကအဲ့ဒီလိုရှိတယ်နော်ဒီတော့ဘုန်းကြီးတို့ပရိသတ်တွေကမွေးကြဲကမိမိတို့ရဲ့တန်တရားတွေမှာတင်ညာခန္ဓာလေးတွေမပါဘူးလားပါမမှတ်ဘူးလားမှတ်ထားလားရောက်လို့မှတ်ထားတာလားနံလို့မှတ်ထားတာလားပုဂ္ဂိုလ်တ attva လို့မှတ်ထားတာလားပုဂ္ဂိုလ်တ attva လို့မှတ်ထားတယ်အမေလို့မှတ်ထားတယ်အဖေလို့မှတ်ထားတယ်သားလို့မှတ်ထားတယ်သမီးလို့မှတ်ထားတယ်ဟုတ်တယ်မဟုတ်လားဘယ်ကလေးကမှတ်ထားတာလဲလူမတ်သိတ္တဆအယောကလေးကမှတ်လာခဲ့တာဒီနေ့ဒီနော်ဘယ်လိုနဲ့မှတ်လာခဲ့တာလဲအဲ့ဒီအမတ်ဒီမှန်သောမှတ်လားမှားသောမှတ်လားအဲ့ဒီမှားသောမှတ်ကြီးကြောင့်လည်းပဲတဲ့နော်ဒီနေ့ခေါင်းလုံးပရိသတ်တွေရဲ့သန္တမာဒိဋ္ဌိကိရိတာတွေမရှိခွာရှိနေလားဒီတော့ဒိဋ္ဌိကိရိတာပြည့်စုံစေခြင်းပါတယ်ဆိုရင်ပြန်ပြီးတော့မှတ်ပေါ့ဟုတ်တယ်မဟုတ်လားဘယ်လိုမှတ်ရမှာလဲအမှားမှားရကနေမှားရင်တော့အမှားကနေပြီးတော့ဘယ်မှတ်ဖြစ်အောင်ကြိုးစားရမှာလဲမှန်တော့မှတ်ဖြစ်အောင်ကြိုးစားနော်ဟောဒီသဘောလေးကယုံဟောပြန်တဲ့သဘောလေးကယုံနော်ခံစားတဲ့သဘောလေးကဘာလဲဝေဒနာသိတဲ့သဘောလေးကစိတ်ဒီလိုမဟုတ်လားဟောနားတယ်ဆိုလို့ရှိရင်ဓာတ်ဒုဘက်ခန္ဓာဖြစ်နေတာဝေဒနာခန္ဓာဖြစ်နေတာနော်ဝิญဉာဏ်ခန္ဓာဖြစ်နေတာဘလုံးနဲ့မှတ်ထားမလဲ။သိညာနဲ့မှတ်ထား။ဘလုံးနဲ့မှတ်ထားမလဲ။သိညာနဲ့မှတ်တာသိသိချာချာမှတ်ထားတော့အဲဒီတော့မှတ်ထားတဲ့အခါကျတော့တကယ်တမ်းနာမှုကျင့်မှုလေးတွေ့လာပြီဆိုရင်သိညာလေးနဲ့မှတ်ထားတဲ့အခါကျတော့ဟောတာလေးကယုတ်ပဲ။မမှတ်မိဘူးလားမှတ်မိလား။ဟောတာလေးကဝေဒနာပဲ။မမှတ်မိဘူးလား။ဟောတာလေးကစိတ်ပဲ။မမှတ်မိဘူးလား။မှတ်မိတယ်နော်။အဲ့ဒီတော့မှန်ပြီတော့နာတာလေးကိုတွေ့မယ်ဆိုရင်ဟာတာပုဂ္ဂိုလ်တ attva မှမဟုတ်ပဲပဲဒုဗ္ဗာမရှင်လည်းမှမဟုတ်ပဲပဲဒါကရုပ်တည်နံနေဖြစ်နေတာပဲလို့စိတ်ထက်ကအလွယ်တကူလက်မခံဘူးလားလက်ခံလားလက်ခံပါပြီဆိုတာနဲ့ဒိဋ္ဌိကိလေသာမစင်မလားစင်သွားမလားစင်သွားမှာပေါ့ဟုတ်တယ်မလားဘုန်းကြီးတို့ပရိသတ်တွေကမှားရင်တော့မှားသားကြတော့လွန်လွန်နဲ့မှတ်တတ်တယ်နော်ငယ်ငယ်တည်းကမှတ်လာကြတဲ့အမှတ်အခုမေ့သွားသလားမမေ့ဘူးဖြားလို့ရသလားမှန်နဲ့အမှတ်ကြတော့မှတ်ပါမှတ်ပါပြောပေမဲ့မှတ်တဲ့ပုဂ္ဂိုလ်ကအမတန်နေတယ်။ဟုတ်တယ်မဟုတ်လား။ဘယ်ချိန်မှမှတ်တော့တရားနာတော့မှတ်တာ။ဘယ်ချိန်မှမှတ်။ဟောတရားထိုင်တဲ့အခါကျတော့မေ့သွားပါပြီခင်ဗျာ။ဟုတ်ရဲ့လား။ရောက်လို့ပြောတယ်။ဟောဖောက်ပြန်တဲ့သဘောလေးကယုတ်ဒီလိုသဘောလေးကယုတ်အပ္ပဒဝိရဲ့သဘောကဘယ်လိုတည်သောရဲ့ဘလောကသဘောကဘယ်လိုမကြဘူးလားကြတာလား။မမှတ်ဘူးလားမှတ်တာ။တရားထိုင်တဲ့အခါနာရာကျင်နာလည်းတွေ့ကောမေ့သွားပါပြီဖေ။ဘယ်ကနေပြန်စကောအမှန်ကိုမသိတော့ဘူး။ဟုတ်တယ်မဟုတ်လား။အဲဒါကြောင့်ပညာရဲ့ခန္ဓာသိရေးကြီးတယ်။ဟုတ်တယ်မဟုတ်လား။ဘယ်လိုရဲ့ခန္ဓာရေးကြီးတော့မှားရင်တော့မှန်မှားရင်တော့အမှန်နဲ့မှတ်ထားလို့ကတော့တသံတရာလို့ဒုက္ခရောက်မယ်မှန်။ဘယ်ဒီဒုက္ခရောက်မှာလဲအပယ်လေးပါးတန္တရာဒီဒုက္ခရောက်မယ်။ဒီလိုမဟုတ်လား။ဒီတော့ခေါင်းတော်ပရိသတ်တွေကမှားရင်တော့အမှတ်ကိုဘယ်အမှတ်ဖြစ်အောင်ကြိုးစားပေးရမှာလဲ။မှန်ကန်တော့မှတ်ဖြစ်အောင်ကြိုးစားနော်အဲ့ဒီလိုကြိုးစားမယ်ဆိုရင်ဒိဋ္ဌိကိလေသာတွေမစင်မလားစင်ပါလားအပယ်လေးပါးသံဃာမှာမလို့ဖလားလို့မလားဒီတော့အပယ်လေးပါးသံဃာမှာလို့အောင်ဒိဋ္ဌိကိလေသာမှာစင်အောင်ပညာရဲ့ခန္ဓာအရေးမကြီးဘူးလားကြီးလားသူ့ကိုမိမ့်မဖြစ်ပါနဲ့တောင်းမှန်ပါတယ်နော်သူ့ကိုများများကြီးသုံးချကြစမ်းပါဒီလိုမလားဘယ်လိုမျိုးရှိတာလဲပညာပြီးတဲ့အခါကျတော့ဝိတ္တတဲ့ဘာလဲလဲဝိတ္တလို့လည်းခေါ်တယ်ဝိတ္တကလို့လည်းခေါ်တယ်ပေါ့နော်ညမာလို့တော့ဝိတ္တပေါ့စာထဲမှာကဝိတ္တကလို့လည်းခေါ်တယ်တက်ကလို့လည်းခေါ်တယ်တက်ကဆိုတာကဘယ်လိုသဘောလဲဆိုလို့ရှိရင်တွေးတဲ့ကြံတဲ့သဘောဘာသဘောလဲတွေးတဲ့ကြံတဲ့သဘောငယ်ငယ်ကတည်းကမိမိတို့တွေးလာခဲ့တာကြံလာခဲ့တာဒီတခြားနဲ့ပတ်သက်ပြီးကြံလာခဲ့တာလားပုဂ္ဂိုလ်တ attva နဲ့ပတ်သက်ပြီးကြံလာခဲ့တာလားပုဂ္ဂိုလ်တ attva နဲ့ပတ်သက်ပြီးတော့တွေးလာခဲ့တယ်၊ကြံလာခဲ့တယ်၊စဉ်းစားလာခဲ့တယ်ဒီလိုမလား။အဲဒီလိုပုဂ္ဂိုလ်တ attva နဲ့ပတ်သက်ပြီးတော့တွေးလာခဲ့၊ကြံလာခဲ့၊စဉ်းစားလာခဲ့လို့လည်းပဲဒီနေ့ခွင့်တော်ပရိသတ်တွေရဲ့သန္တာမှာဘာကိလေသာတွေရှိနေတော့ဒိဋ္ဌိကိလေသာရှိနေတာပေါ့။ဟောရဲ့လား။ဒီနေ့ခွင့်တော်ပရိသတ်တွေကဒိဋ္ဌိကိလေသာကျင့်စင်စေခြင်းပါတယ်ဆိုရင်အတွေးလေးတွေဘာလို့မရမှာလဲ။ပြင်ပေးလိုက်ရတယ်။ဘာလို့မရမှာလဲ။အခုနပညာတော်ကလိုပဲပေါ့နော်။အမှားကလေးတွေပြင်ပေးရတယ်လို့ဒီနေရာမှာလည်းဘာလို့ရမှာလဲအတွေးလေးတွေပြင်ပေးလိုက်ဒီလိုမလားဩနာတာလေးပေါ်လာတဲ့ဒုက္ခနာတယ်လို့ထင်လာပြီဆိုရင်စိတ်ကပြင်တွေးပေးလိုက်ဟာတာကဒုမဟုတ်ဘူးဟုတ်ရဲ့လားပေါ်လည်းမဟုတ်ဘူးရှင်းလုံးလည်းမဟုတ်ဘူး ဟောရယုတ်တရားလေးဖြစ်နေတာဟောရနဲ့တရားလေးဖြစ်နေတာပြင်ပြီးတော့မတွေးရဘူးလားတွေးပြရမှာလားအဲ့လိုတွေးပြလိုက်မယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေတွေးတာဒီတခြားလားသင်္ကပ္ပလားမှန်ကန်သောတွေးကတခြားလားသမ္မာလားမှန်ကန်တာကသမ္မာတွေးတာကသင်္ကပ္ပနော်ဝိတက်ကလို့လည်းခေါ်တယ်သင်္ကပ္ပလို့လည်းခေါ်တယ်ဟုတ်တယ်မလားအဲ့တော့မှန်ကန်တာကဘာလဲသမ္မာတွေးတာကသင်္ကပ္ပဟောသမ္မာသင်္ကပ္ပလေးဖြစ်နေမဲ့ကင်မထိုင်ဘူးလားထိုင်အော်ဒါလေးကယုံလေးပဲဒါလေးကနံလေးပဲအော်ဒါလေးကဒီလိုဖြစ်တာပဲဒါလေးကဒီလိုပြက်တာပဲဓာတုပေါ်မှာရှိလို့မဟုတ်ဘူးဟုတ်ရဲ့လားအဲ့ဒီလိုတွေးလေးများတွေးနေမယ်ဆိုရင်မှားသောတွေးလားမှန်သောတွေးလားမှန်သောတွေးလေးတွေးနေမယ်ဆိုရင်ဒိဋ္ဌိကိလေသာမစိမ့်ဘူးလားစိမ့်လားဒိဋ္ဌိကိလေသာစိမ့်အောင်နေမှာဘူးတဲ့သမ္မာသင်္ကပ္ပဆိုတဲ့မဲ့ကင်ကလေးတော့မဖြစ်ဘူးလားဖြစ်နေလားဖြစ်နေပါလေဒီလိုမလားအဲ့ဒီလိုမှမဟုတ်လို့ဟာနာလိုက်တာဒီနာတာဘယ်လိုလုပ်ရပါမလဲရွှေပြရမလားပြောင်းပြရမလားဘယ်တော့ပြောင်းပါမလဲဒီတွေးတွေတွေးနေရင်မှန်တော်တွေးလားဘာတော်တွေးဘာတော်တွေးဆိုတခြားတွေးလားဒိဋ္ဌိတွေးလားဒိဋ္ဌိတွေးတွေးနေတာဒီလိုမလားဒါကြောင့်မလို့ဒိဋ္ဌိကိရိတာဖြစ်ခြင်းတွေတခြားကြောင့်ဖြစ်တာလားမှားတော်အတွေးကြောင့်ဖြစ်တာလားဒိဋ္ဌိကိရိတာစင်စစ်ခြင်းဘယ်လိုပြောင်းတွေးပြရမှာလဲမှန်တော်အတွေးလေးဖြစ်အောင်ပြောင်းပြီးတော့တွေးပြလိုက်ပါတဲ့ဟုတ်ပြီလားအားလုံးမနေချင်ရှိသွားလဲနံပါတ်၄ဘယ်ပေါ်မှာသဘောမပါလို့လဲခန္ဓာနံပါတ်၄ဘယ်လိုဖောင်းပယ်ထားလို့လဲအဝိဇ္ဇာနော်နံပါတ်၃ဘယ်လိုရခန္ဓာသဘောမပါလို့လဲခန္ဓာရခန္ဓာသဘောမပါလို့ဒီလိုမလားနံပါတ်၃နံပါတ်၄ဘာတွေမှားနေလို့လဲအတ္တညာမှတ်တွေမှားနေလို့နံပါတ်၅ဘာတွေမှားနေလို့လဲဝိတ္တရအတွေးတွေမှားနေလို့ဒီလိုမလားကျဲတော့ကနံပါတ်၆ကြတော့အာယောနိတော်တဲ့ပါပါလေအာယောနိတော်ဆိုတာကခုနအနာရပင်သတိကြီးပြောတဲ့စကားပဲပေါ့နော်အာယောနိတော်ဆိုတာကပါဠိလိုအချင်းချင်းပြောလိုက်တာအကျယ်တဝင်ပြောမယ်ဆိုရင်အာယောနိတော်မနတိကာရပါပါလေအာယောနိတော်မနတိကာရဆိုတာတခြားပြောတာလားနှလုံးသိမ့်မှုပြောတာလားနှလုံးသွင်းတာမနတိကာရဆိုတာနှလုံးသွင်းတာဝိကျက်သဘောနဲ့သိမ့်မကွာဘူးပေါ့နော်သဘောချင်းဆင်းလို့ပါပဲမနတိကာရကနှလုံးသွင်းတာအာယောနိတော်ကမှားရင်တော့ဟုတ်ရဲ့လားရောရောနှလုံးသွင်းတာကမှားမှားရွရွနှလုံးသွင်းနေတာလားမှားမှားရွရွနှလုံးသွင်းလို့လည်းပဲဘာဖြစ်တော့ဒိဋ္ဌိဖြစ်တာဒီလိုမဟုတ်လားဒီတော့ဒိဋ္ဌိမဖြစ်စေခြင်းမဟုတ်ဒိဋ္ဌိကိုကင်းစေခြင်းမရယ်ဆိုရင်ဘယ်လိုနှလုံးသွင်းပေးရမှာလဲမှန်မှန်ကန်ကန်နှလုံးသွင်းဘယ်လိုနှလုံးသွင်းပေးရမှာလဲမှန်မှန်ကန်ကန်နှလုံးသွင်းတာသည်တခြားလားပညာလားအခုနာတော့ကမှန်မှန်ကန်ကန်တွေးတာကတခြားလားသမ္မာသင်္ကပ္ပလားမှန်မှန်ကန်ကန်နှလုံးသွင်းတာကတခြားလားသမ္မာဒိဋ္ဌိလားဟောသိကိုဆင်းမြင်သွားပြီဟုတ်တယ်မလားသမ္မာသင်္ကပ္ပတွေဖြစ်သွားရင်ဒိဋ္ဌိမဆင်းဘူးလားသမ္မာဒိဋ္ဌိဖြစ်သွားရင်လည်းဒိဋ္ဌိမဆင်းဘူးလားတခြားကြောင့်လားမှန်မှန်ကန်ကန်နှလုံးသွင်းပြီလို့လားဒီတော့မှန်မှန်ကန်ကန်နှလုံးမသွင်းရင်ဘယ်လိုဖြစ်မလဲဒိဋ္ဌိဖြစ်မယ်ဘာလဲဒီတော့မှန်မှန်ကန်ကန်နှလုံးသွင်းပြီရင်ဒိဋ္ဌိကိလေသာမရှိဘူးလားရှင်းလားရှင်းသွားမှာပေါ့ဒါလည်းသိရေးကြည့်တာပဲနော်နောက်တစ်ခါနံပါတ်6ကဘာလဲဆိုရင်ဂျုံမိတ်ကြောတယ်ဘာပါလဲဂျုံမိတ်ကြောတယ်ပါဠိတော်နော်ပါပမိတ်ကြောလို့လည်းဒီလိုခေါ်တယ်မြန်မာလိုပြန်လိုက်မယ်ဆိုလို့ရှိရင်တဲ့အပေါင်းသိမ်းမှားလို့ဒါဖြစ်လို့လဲအပေါင်းသိမ်းမှားလို့ဆိုတော့နော်ဒိဋ္ဌိဖြစ်စေနိုင်တဲ့အပျော်မျိုးဒိဋ္ဌိဖြစ်စေနိုင်တဲ့သွန်သင်ဆုံးမမှုမျိုးဟုတ်တယ်မလားအဲဒီလိုများများပြောတဲ့များများဆုံးမတဲ့ပုံကများသည်မိမိတို့တရားလားဒုံမိတ္တလားဒုံမိတ္တတနည်းအားဖြင့်ပြောမယ်ဆိုရင်ပါပမိတ္တဟုတ်တယ်မလားမြန်မာလိုပြန်လိုက်တော့မိတ်ဆွေဇိုးပေါ့နော်မကောင်းတော့မိတ်ဆွေပေါ့ဟာတယ်လေမကောင်းတော့မိတ်ဆွေအဲ့ဒီမကောင်းသောမိတ်ဆွေကဘုန်းကြီးတို့ပရိသတ်တွေဘယ်မှာသွားရှာရမလဲလို့မေးရင်နော်လူမှန်သိတတ်တဲ့ရွယ်ကလေးကဘုန်းကြီးတို့ပရိသတ်တွေကိုလောကီအကြောင်းဘလို့သိမေးတာလဲမိဘတွေသိမေးတာဘလို့သိမေးတော့အမေဖေမသိမေးဘူးလားသိမေးတာညီကောင်မောင်နှမတွေမိကြီးမိတွေတွေဦးမေသားချင်းတွေမသိမေးဘူးလားသိမေးလားသူတို့သိမေးသမျှယာတိတခြားယာတွေလားလောကီယာတွေလားပုဂ္ဂိုလ်တ attva နဲ့ကင်းရလားပုဂ္ဂိုလ်တ attva ဆိုတဲ့ level မှာလွတ်ရလား အဲဒီလိုမလို့တော့ဘုန်းကြီးတို့ပြိဿတွေကလည်းမှတ်ထားလိုက်တာတခါတည်းနော်တခြားမှတ်သားတွေနဲ့မှတ်ထားတယ်လားပုဂ္ဂိုလ်တ attva နဲ့မှတ်ထားတာဘလို့တွေသင်ပေးလို့တော့အမေဖေးတွေသင်ပေးတာဟုတ်တယ်မဟုတ်လားဒီတော့အမေဖေးတွေဟောဒီနေရာမှာဘုန်းကြီးတို့ပြိဿတွေကိုနော်ရုပ်ဒီနာနေဒုက္ခသစ္စာရုပ်ပဲနာမဲခန္ဓာပဲဒုက္ခသစ္စာပဲဆိုတော့ဉာဏ်ဖြစ်ဖို့သင်ပေးနေတာလားသက်ကာယတ္တိဖြစ်ဖို့သင်ပေးနေတာအဲဒီတော့ဆိုရင်သိကြပြီပါပမေကြဟုတ်တယ်မလားအဲ့ဒီသင်ပေးခြင်းမျိုးသင်ပေးတယ်အမေဖြစ်လဲပါပါမိတာပဲအဖေဖြစ်လဲပါပါမိတာပဲဦးမင်းသားချင်းဖြစ်လဲပါပါမိတာပဲဘယ်လိုသင်ပေးတဲ့ပုံကမှကလျာဏမိတာတော့ယောသဘောနန္ဒဘောခန္ဓာတဘောဖြစ်ပြေဒုက္ခသစ္စာတဘောပြန်ပြောကြည့်စမ်းယောသဘောနန္ဒဘောခန္ဓာတဘောဖြစ်ပြေဒုက္ခသစ္စာတဘောဒီလိုမလားအဲ့ဒီသဘောတွေကိုနားလည်အောင်သင်ပေးတယ်ပြောပေးတယ်ဟောပေးတယ်အဲ့ဒီလိုပုံကုံမျိုးမှဗါတယ်တော့ကလျာဏမိတ္တာအဲ့ဒီလိုမှမဟုတ်လို့သားကြောင့်သမီးကြောင့်ဆွေကြောင့်မျိုးကြောင့်လောကအကြောင်းပုဂ္ဂိုလ်တ attva အကြောင်းဒုဗ္ဗောင်ကခြေလက်အကြောင်းဟောရလားအဲ့ဒါတွေသင်ပေးနေတဲ့ပုဂ္ဂိုလ်သည်ဗါတယ်လေပါပါမိတ္တာအဲ့ဒီပါပါမိတ္တာကြောင့်လည်းပဲဗာဖြစ်တော့ဒိဋ္ဌိဖြစ်ပါတယ်နော်ဒီလိုဘုန်းတော်ပရိသတ်တွေကဒေဒီကနေတာစဉ်းစားခြင်းပါတယ်ဆိုရင်ပါပမိတ္တအာကိုရမာလာကလျာဏမိတ္တအာကိုရကလျာဏမိတ္တအာကိုရမယ်နော်ဘယ်လိုတရားမျိုးတွေဘယ်လိုပြောမျိုးတွေသင်ပေးတဲ့ပုဂ္ဂိုလ်လဲယောသဘောနာမ်သဘောခန္ဓာသဘောဖြစ်သဘောပြေသဘောဒုက္ခဒိဋ္ဌသဘောအဲဒီသဘောမျိုးတွေကိုသင်ပေးနိုင်တဲ့ပုဂ္ဂိုလ်များကိုသိကပါတယ်ဟုတ်ရဲ့လားဘယ်လိုမျိုးရှိသွားလဲနောက်တကနံပါတ်၈ကပါလဲဆိုလို့ရှိရင်တဲ့ပရတောကောသောတဲ့ဘာပါလဲပရတောကောသောဒီလိုမလားပရတောကောသောဆိုတာကတခြားမဟုတ်ဘူးသူတို့သွန်သင်ပေးတဲ့သွန်သင်မှုကိုနာကြတာဟုတ်ရဲ့လားသူတို့သွန်သင်ပေးတဲ့သွန်သင်မှုကိုဘာလို့တာလဲနာကြတာနော်အဲဒီလိုနာကြခြင်းကလည်းပဲသွန်သင်ရတဲ့သွန်သင်ပေးတဲ့ပုဂ္ဂိုလ်နှစ်မျိုးရှိတဲ့အတွက်နာကြမှုကလည်းဘယ်နှမျိုးရှိမှာလဲနှစ်မျိုးရှိမယ်ဟုတ်တယ်မလားသစ္စာနဲ့စက်တဲ့တရားကိုနာကြားခြင်းရယ်သစ္စာနဲ့မစက်တဲ့တရားကိုနာကြားခြင်းရယ်တရားနာခြင်းဘယ်လိုမျိုးပါလဲပြန်ပြောကြည့်ပါဦးသစ္စာနဲ့စက်တဲ့တရားနာကြားခြင်းရယ်သစ္စာနဲ့မစက်တဲ့တရားနာကြားခြင်းရယ်ဘယ်လိုမျိုးလဲသစ္စာဆိုတဲ့နေရာမှာခန္ဓာအကြောင်းလဲပါမယ်ရုပ်တရားနာတရားအကြောင်းလဲပါမယ်ဖြစ်သဘောပြည့်သဘောအကြောင်းလဲမပါဘူးလားပါမှာလားအဲ့ဒီတရားကိုနာကြားတဲ့ပုဂ္ဂိုလ်ရယ်အရာတွေမပါတဲ့အခြားတရားကိုနာကြတဲ့ပုဂ္ဂိုလ်ရယ်ဘယ်လိုမျိုးလဲ။ဟောဒီနေရာမှာဒိဋ္ဌိဖြစ်တယ်ဆိုတာဒီသစ္စာနဲ့စက်တဲ့တရားနာကြလို့ဖြစ်တာလား။သစ္စာမဟုတ်တဲ့တရားနာကြလို့ဖြစ်တာလား။အဲသစ္စာမဟုတ်တဲ့တရားနာကြရင်တော့ကျင်းသည်။ဘာဖြစ်မှာလဲ။ဘာဒိဋ္ဌိဖြစ်မှာလဲ။သက္ကာယဒိဋ္ဌိဖြစ်မှာဒီလိုမလား။ဒါတော့သက္ကာယဒိဋ္ဌိကိစ္စေခြင်းပါလေဆိုရင်ဘယ်လိုတရားမျိုးနာရမှာလဲ။သစ္စာနဲ့စက်တဲ့တရားနာရမယ်။သိကြရနော်သစ္စာနဲ့စက်တဲ့တရားဆိုတာဟာယုတ်တရားပါရမယ်နတ်တရားပါရမယ်ခန္ဓာတရားပါရမယ်ဖြစ်သဘောပါရမယ်ပြက်သဘောပါရမယ်အဲ့ဒီသဘောလေးတွေကိုသိသိချာချာသင်ပေးတဲ့စကားသင်ပေးတဲ့ဆရာအဲ့ဒီသင်ပေးတဲ့ဆရာရဲ့သင်ပေးတဲ့တရားကိုဘာလို့ရမှာလဲနားကြရမှာအဲ့ဒီလိုနားကြရင်ဟောဒီဒိဋ္ဌိကိလေသာမစင်မလားစင်ပါလားအားလုံးပေါင်းလိုက်တော့ဒိဋ္ဌိဖြစ်ခြင်းကြောင့်တရားဘယ်နှပါလဲဒိဋ္ဌိဖြစ်ခြင်းကြောင့်တရား၈ပါးရှိတယ်လို့ဒိဋ္ဌိစင်အောင်လောရမယ်နိလန်းကလည်းဘယ်နှမျိုးလဲ၈မျိုးရှိတာပဲဒီလိုမလားနံပါတ်၁ခန္ဓာအကြောင်းမသိရင်ဘာဖြစ်မလဲဒိဋ္ဌိစင်စေခြင်းဘာအကြောင်းသိအောင်ကြိုးစားမလဲနံပါတ်၂အဝိဇ္ဇာဖုံးကွယ်မှုရှိရင်ဘာဖြစ်မလဲဒိဋ္ဌိမဖြစ်စေခြင်းရင်ဘယ်လိုကိုဖယ်ခွာပေးရမလဲအဝိဇ္ဇာကိုဖယ်ခွာပေးရမလဲဒီလိုမလားနံပါတ်၃ဖာသရဲ့ခန္ဓာနာမလဲရင်ဘာဖြစ်မလဲဒီလိုဆိုဒိဋ္ဌိစဉ်းစားခြင်းရဲ့ဘာကိုနားလည်အောင်ကြိုးစားရမယ်မျက်စိတို့ဆင်းတို့မြင်စေတို့ဖတ်တာရဲ့ဆက်သွယ်မှုလမ်းကြောင်းကိုနားလည်အောင်ကြိုးစားရမယ်ဒီလိုမလားနံပါတ်၄သင်ညာရမှတ်မှားရင်ဘာဖြစ်မလဲဒိဋ္ဌိမဖြစ်စေခြင်းရင်ဘာလို့ရမလဲအမှတ်မှားအောင်ကြိုးစားရမယ်နော်ကျန်တော့တခါကျတော့အတွေးလေးတွေမှားနေရင်ဘာဖြစ်မလဲဒိဋ္ဌိမဖြစ်စေခြင်းရင်ဘာလို့ရမလဲအတွေးကလေးတွေမှောင်ကြိုးစားရမယ်ဒီလိုမလားခန္ဓာအဝိဇ္ဇာဖတ်တော့ သိညာကြက်ကောနော်နံပါတ်6ကဘာလဲအာယောနိတော်ဩနှလုံးသွင်းမှားရင်ဘာဖြစ်မှာတော့ဒိဋ္ဌိလေတဲ့ကိစ္စသိခြင်းမှားတယ်ဆိုရင်ဘာလို့ရမှာလဲနှလုံးသွင်းမှအောင်ကြိုးစားဖို့သဘောပေါက်ရလားကျန်တော့ကနံပါတ်9ကဘလူကိုမှီဝဲရင်ဒိဋ္ဌိဖြစ်မယ်ပါပါမေတ္တာအဲဒိဋ္ဌိစည်စည်ချင်းဘယ်လိုပုံကုန်မျိုးမှီဝဲရမှာလဲကလျာဏမေတ္တာမှီဝဲဒီလိုမလားနံပါတ်၈ကနော်တရားနာမှားရင်ဘာဖြစ်မယ်ဒီလိုဆိုရင်ဒိဋ္ဌိကိစ္စစည်ချင်းဘယ်လိုလုပ်ရမှာလဲတရားနာမှအောင်ကြိုးစားဘယ်လိုတရားမျိုးလာရမှာလဲသစ္စာတရားနာကြဒီလိုမလားဒီလိုအားလုံးချုံပြီးတော့ကြည်လိုက်မယ်ဆိုရင်သစ္စာတရားနာကြလိုက်မယ်ဆိုခန္ဓာအကြောင်းကမသိဘူးလားအမှန်တွေကအမှတ်တွေကမမှန်ဘူးလားအဝိဇ္ဇာကမကွာဘူးလားကွာသွားပါပဲဖသရသဘောတွေကမသိဘူးလားအတွေ့တွေကမမှန်ဘူးလားနှလုံးသွင်းတွေကမမှန်ဘူးလားအဲ့ဒီတော့အဓိကအချုပ်ကတခြားလားသစ္စာတရားနာကြဘူးလားအဲသစ္စာတရားနာကြသစ္စာလုံးတွေအထောက်ကြမယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာဒိဋ္ဌိကိဋ္ဌာဧကံမောက္ခကင်းစင်ပါလိမ့်မယ်အဲ့ဒီလိုကင်းစင်ရင်ဒိဋ္ဌာနုတ္တယဝိသကိစ္စနုတ္တယပဲခွာနိုင်ပြီးတော့အပယ်လေးပါးတန္တရာမှာမလို့ဘုရားလုံးပါလားအပယ်လေးပါးသာသနာမှာလို့ရင်နိဗ္ဗာန်ချမ်းသာမရောက်ဘုရားရောက်ပါလားအဲဒါကြောင့်အပယ်လေးပါးမှာလွတ်ပြီးတော့နိဗ္ဗာန်ချမ်းသာရောက်ချင်ပါတယ်ဆိုရင်ဒိဋ္ဌိကိရိတာပယ်သတ်နိုင်ကြောင်းနိလာကောင်းကလေးတွေကြိုးစားပြီးတော့အားထုတ်ကြပါလို့တိုက်တွန်းရင်းနဲ့ကဲနိုင်စီလို့တာရုပ်တော်တော်ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနိလာတဲ့ဘွတ်တင်နဲ့အောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာ့ပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။